ဒီကနေ့သာသနာတော်နှစ်1558ခုနှစ်ကောဇာတိကေ1386ခုနှစ်တော်တလင်းလာဇန်23ရက်နေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ရှင်းမိုင်အကျိုးရင်တိုက်တဲ့ဘက်မှာဆင်းရင်ချင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားဝဲတဲ့ဘက်မှာဒီကနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့တခါကြီးဦးထွန်းထွန်းဦးဓမ္မကြီးတော်ဝင်းဝင်းမြတ်မိသားစုတို့ကဒီဘာတွေကိုအမှုထားပြီးတော့ဒါဒီကနေ့ညဓမ္မဒါနဓမ္မပူဇာတရားဝဲတဲ့ဘက်ဆင်းရင်ချင်းပါပါတယ်တရားဝဲတဲ့ဘက်ဆင်းရင်ချင်းပါရခြင်းရဲ့အကြောင်းကတော့ဓမ္မကြီးတော်ဝင်းဝင်းမြတ်ရဲ့44နှစ်မြောက်မွေးနေ့ပေါ့နော်မွေးနေ့ကတော့ပြီးတော့ပြီးခဲ့ပါပြီဒါပေမဲ့လို့ဒီချိန်ကျမှလုပ်ဖို့အဆင်ပြေလို့ခုမှလုပ်ရတဲ့သဘောဒါမွေးနေ့တိုင်းမွေးနေ့တိုင်းဦးဇင်းတို့တရားဟောလာတာ3နှစ်လောက်ရှိပြီပေါ့နော်ဒီကနေ့လည်းပဲမိမိရဲ့မွေးနေ့မှာမြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနားယူမယ်အလုံးလေးပဲမြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုနားယူပြီးတော့အတိညာဉ်တွေတိုးပါစေကုသိုလ်ကောင်းမှုတွေတိုးပါစေဆိုတဲ့ဒီလိုမုံမြတ်တဲ့စိတ်ဓာတ်နဲ့ဝိနည်းကိုအကြောင်းပြုပြီးတော့ဓမ္မဒါနဓမ္မပူဇာတရားဝဲသဘင်အရှင်ရင်ချင်ပါကြတာဖြစ်ပါလေဒီတော့ဒီကနေ့ညကာယကံရှင်များတဲ့တော်ကတရားနာပိသဘောင်တော်ကောင်းတို့ကိုဦးဇင်းတို့ဗာတရားဟောပါလေဆိုလို့ရှိရင်ရေဂုတ်တို့ပါဠိတော်စတုကနိဗ္ဗာန်မှာလာရှိတဲ့အာရခသုတ်တံလို့တန်ခိုင်နာတိမထေရကြီးများခေါင်းစဉ်ပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့သုတ်တံတရားဒေသနာတစ်ပုဒ်ရှိပါလေ။အဲ့ဒီအာရခသုတ်တံမှာမြတ်စွာဘုရားကမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်ဟာအရာဌာန၄မျိုးမှာမိမိရဲ့စိတ်ကိုတည်ဖြင့်ကာကွယ်ဆောင်ရှောက်ရမယ်လို့အဲ့ဒါလို့မြတ်စွာဘုရားဟောပါလေ။အာရခဆိုတဲ့စကားကအဆောင်အရှောင်လို့အဓိပ္ပာယ်ရဒီနေရာမှာပြည့်တတ်ပေါင်းတော်ကောင်းတို့အဆောင်အရှောင်ဆိုတာအရာတိုင်းမှာလိုအပ်တယ်ပေါ့ကာဝယ်မှုပြုဖို့ဆောင်ရှောက်မှုပြုဖို့လိုအပ်တဲ့အရာတွေအများကြီးရှိအဲ့ဒီထဲမှာဦးဇင်းတို့ကာဝယ်တဲ့နှုန်းအဆောင်ရှောက်တဲ့နှုန်းတရားအားဘာလဲလို့မေးရင်စိတ်ပဲကိုယ့်ရဲ့စိတ်ကိုကာဝယ်ဖို့လိုတယ်ဆောင်ရှောက်ဖို့လိုတယ်တနည်းအားဖြင့်စိတ်ကိုအဆောင်ထားဖို့လိုတယ်။ဘာကြောင့်အဆောင်လျှောက်လိုတယ်လဲ။ဘာကြောင့်အကာအကွယ်လိုတယ်လဲဆိုရင်အဆောင်လျှောက်ဖို့မကာအကွယ်ဖို့အဆောင်မထားဖို့ဆိုရင်ဒီစိတ်ဟာအမျိုးမျိုးသောအန္တရာယ်တွေကြာရောက်နိုင်တယ်ပေါ့။ဆိုကြပါစို့။အိမ်မှာလူတယောက်မှမရှိဘူးဆိုရင်ဟဲ့အဆောင်ကလေးထားလိုက်ပါဦး။ဒါဒီအိမ်မှာမဖြစ်တဲ့နာတွေမဖြစ်အောင်။မပြည့်စည်တဲ့နာတွေမပြည့်စည်အောင်အဆောင်ဆိုတာဘလို့အပ်ဘူးလား။လိုအပ်တယ်အဲ့လိုပဲမြို့မှာလည်းပဲမြို့ဆောင်တတ်နော်အဲ့လိုပေါ့အဆောင်ဆိုတာအရာတိုင်းမှာအရေးကြီးလိုအပ်တယ်ပေါ့အလိုအဆုံးအရာကတော့ဘာလဲဆိုရင်စိတ်ပဲအဆောင်အရှောင်းအလိုအဆုံးအရာကိုပြောပါလို့ဆိုရင်စိတ်ဟာအဆောင်ရှောင်းလိုအဆုံးပဲဘာကြောင့်လဲဆိုလို့ရှိရင်သူ့ကိုမဆောင်ရှောင်းနေတယ်မြတ်အမျိုးမျိုးအန္တရာယ်တင်နိုင်မြို့မျိုးဘေးဖြစ်နိုင်တယ်ပေါ့ဒါကြောင့်ဒီသေသနာမှာမြတ်စွာဘုရားကစိတ်ကိုစောင့်မယ်ဆိုရင်လည်းစိတ်ကိုစောင့်ရှောက်ပေးနိုင်တဲ့အရာကဘယ်ရာလဲဆိုတော့တတိပဲတဲ့ဟုတ်လားအေးဒါကြောင့်ဦးဇင်းတို့တရားကောင်းခြင်းတွေပြီးနေကြတိုင်းပြီးပါဦးမယ်နော်ဒီအရခသုတ်တံကိုတတိသို့မဟုတ်စိတ်ဤအဆောင်လို့အဲ့ဒါလိုလေးပေးသက်ပေါင်းတရားကောင်းတို့မှတ်သားကြရမယ်ပေါ့နော်တတိဆိုတာစိတ်ကိုအန္တရာယ်ကင်းအောင်ပေးမဖြစ်အောင်အကောင်းဆုံးအကာအကွယ်ပေးမယ်အဆောင်ပဲဒီနေရာမှာတတိဖြင့်စိတ်ကိုစောင့်ရမယ်ဆိုတဲ့နေရာမှာအရာဌာန၄မျိုးမှာစောင့်ရမယ်ဆိုပြီးတော့မြတ်စွာဘုရားကအသေးစိတ်ဆုံးမတားတယ်ပေါ့အဲ့ဒါလေးကိုဒီနေ့ညဘေးသက်ပေါင်းသူတော်ကောင်းတို့နာယူကြည့်ညိုကြည့်ကြရအောင်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့အင်မတန်အေးချမ်းချီးလည်တော်မူတဲ့မဟာကရုဏာကို ဒီဇာတရားလုံးစုံကိုတည်တော်မူမြင်တော်မူတဲ့တပင်ညွတ်တညာဒီဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှပါးစုံလို့ပြင်ကြည့်ရုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတ်တည်မြတ်လို့ရှိခိုးပူတော်ကြအောင်စို့အလိုလည်းဥရှိမူပြီးတော့အာယုံပြုရရအောင်ကရုဏာတည်တလားရေရန်ပညာပေသောတာဝိရတမောဟဓမ္မ သန္တရမရလောကကရုံဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာရောဖြင့်ဤမြသောစေနှလုံးလင်းရှိတော်မူပါပေတသောပညာပိဇောတာဝိယတမောဟဓမ္မအရဟတမေတိဟုသောအယံဝတိဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖယ်ခွာတော်မူပေတသော သန္တရမရလောကကရုံလူနှင့်မြတ်သတ္တဝါနန္ဒတို့၏ကြောင့်တိတံတို့အလေးကရုပြုရာတဆူရီရောဆရာသခင်လည်းဖြစ်တော်မူပါပေတသော သူကတံသတ္တဝါတို့အာအယုမြအကြောင်းဟုတ်မှန်သောစကားကားဝန်ကိုယ်တော်မြတ်စွာဘုရားဗေဒသောဗုဒ္ဓံတစ္ဆာလေးရတရားမြတ်ကိုလက်ပေါ်တင်တာဗရမြားကဲ့သို့ပြသခြင်းနှင့်ဒီမြင်ဗေဒဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမမမှုယုံနာနှစ်ဖြာဖြစ်ကြပါသောဖျားတပည့်တော်တို့သည် ဟောနေဝနာမကာယဝစီမနောခြေဝေသုံးသည့်ဓွာပနာမဖြင့်ဒုက္ခယောချိုးလက်ဆုံးမောဟရှိခိုးဥညုပါဤမြတ်စွာဘုရားအာရခသုတ်တံစိတ် တတိဓမ္မဟောစေဤအဆောင်နဲ့စတင်ပြီးတော့နာယူခြင်းလိုရရအောင်နော်စတုတုဘိကဝေဌာနေတုအတ္တရူပေနာအပမာသောတတိစေတသောအာရခောကရဏီယောဘိကဝေယဟံသောမြတ်အိုရှင်သားတို့စတုတုလေးမျိုးကုန်သောဌာနေတုအရာဌာနတို့၌အတ္တရူပေနာမိမိရဲ့အကျိုးစီးပွားကိုအလိုရှိရာကုန်သောပုဂ္ဂိုလ်တို့သည် အပမာရောအပမာဒအမိရသောတတိတတိတိဟုသောစေတသောစေဤအရခောစောင့်ရှောက်ကိုကရဏီရောပြုသိမ့်ကုန်၏။ယဟနုတဲ့မိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတယ်ဆိုလို့ရှိရင်လေးမျိုးသောအရာဌာနတို့မှာမိမိရဲ့စိတ်ကိုအပမာထလို့အမိရတဲ့တတိနဲ့စောင့်ရှောက်ထားတဲ့နေဒီနေရာမှာပြည့်တတ်သောသူတော်တို့ အတ္တရူပေနာဆိုတဲ့စကားလုံးလေးကအလွန်စဉ်းစားကြရကောင်းတယ်နော်ကိုကျိုးစီးပွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်တည်းတရားဓမ္မတို့ဦးဇင်းတို့ဉာဏ်ရှိကြတဲ့ပုဂ္ဂိုလ်တိုင်းမိမိရဲ့အကျိုးစီးပွားကိုအလိုရှိကြတယ်လို့ဆိုရမှာပေါ့နော်အဲ့လိုမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတယ်မိမိအတွက်ချမ်းသာဒုက္ခကိုတကယ်လိုချင်တယ်ရခြင်းတယ်ဆိုလို့ရှိရင်တရားဌာန၄မျိုးမှာမိမိရဲ့စိတ်ကိ ောင်းလျှောက်ထားရမယ့်အရာဌာန၄မျိုးကဘာတွေတုံးဆိုတော့မာမေရဇနီယေသူတံမေသူစိတ်တံရိဇီတိအတ္တရူပေနအပမတော်တတိစေတသောအာရခောကရဏီယောရဇနီယေသူတမေမောခွဲကောင်းကုန်သောဓမ္မေသူအိခာယုံတို့၌မေငါဤစိတ်တံစိတ်တိမာရိစီမတက်မက်ပါစေတည်းဣတိဤသို့စဉ်းစားစဉ်းရင်း၍အတ္တရူပေနမိမိရဲ့အကျိုးရှိဘဝကိုတကယ်အလိုရှိသောပုဂ္ဂိုလ်သည်အပမတော်အပမန္တအမိရသောတတိတတိတိဟုသောစေတံသောစိတ်ဤအာရခောဆောင်လျှောက်ကိုကရဏီယောပြုနှင့်ကုန်၏စိတ်ကိုတတိနှင့်ဆောင်လျှောက်ရမယ့်နေရာမှာအရာဌာန၄မျိုးတို့မှဆောင်လျှောက်ရမယ်အဲ့ဒီအရာဌာန၄မျိုးကဘာလဲဆိုတော့အခုနံပါတ်၁ပြောလိုက်ပြီနော်တက်မက်မောဝယ်ကောင်းတဲ့အိဋ္ဌာယုံလို့ဆိုတဲ့ကောင်းမြတ်တယ်လို့မိမိတို့ထင်ရတဲ့အာယုန်နဲ့တွေ့လာတဲ့အခါမှာမိမိရဲ့စိတ်ထဲမှာတက်မက်မောခြင်းလို့ဆိုရတဲ့လောဘတရားတွေဖြစ်မလာအောင်တတိနဲ့ဒီစိတ်ကိုကာကွယ်ဆောင်ရှောက်ရမယ်။ဒါထက်ပိုပြီးတော့ဦးဇင်းတို့လွယ်လွယ်ရှင်းရှင်းပြောရရင်တော့ ဖြစ်เสียကြုံလာရင်လောဘမဖြစ်အောင်မိမိရဲ့ရှိကိုတတိနဲ့ဆောင်ရှောက်ရမယ်ဒီနေရာမှာလောဘဖြစ်เสียအာယုံဆိုတာဘာလဲဆိုတော့အိဋ္ဌာယုံလို့ပြောတယ်အိဋ္ဌာယုံဆိုတာကနောက်ကောင်းမြတ်တဲ့အလိုရှိအမြတ်တဲ့အမြတ်တို့အတ္တအယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဆိုတဲ့အာယုံ၅ပါးကိုဒါအိဋ္ဌာယုံလို့ခေါ်ဒီနေရာမှာပြည့်စုံတဲ့ဘောင်တော်ဟောလို့အာယုံ၅ပါးတိုင်းဟ ပါယုံမှအိဋ္ဌာယုံဖြစ်တချို့ယူပါယုံတွေကြတော့ကောင်းမြတ်တယ်လို့မဆိုနိုင်ဘူးယုံညံတယ်ဆိုရတဲ့ယူပါယုံတွေမရှိဘူးလားရှိတယ်အဲ့တော့ဒီနေရာမှာဥရှင်တို့တတ်မဲ့မောဝယ်အိဋ္ဌာယုံဆိုတာဘာလဲလို့မေးရင်ကောင်းမြတ်တယ်လို့မိမိတို့ရဲ့စိတ်ထဲကထင်ရတယ်နော်အိဋ္ဌာကန္တမနာပစိတ်နှလုံးကိုရှင်ပြုံးစေတဲ့မျက်နှာဝယ်ကောင်းတဲ့အဲ့ဒါလို့အာယုံတွေကိုအိဋ္ဌာယုံလို့ဆိုတယ်အဲ့ဒီအိဋ္ဌာယုံနေနဲ့တွေ့လာပြီဆိုရင်ပုထုတန်တဘာဝလူခြင်းဇေယျနဲ့တွေ့လာပြီဆိုရင်လူခြင်းနဲ့ဆိုတဲ့သဘောကဖြစ်လာမှာပေါ့မမောဇေယျနဲ့တွေ့လာပြီဆိုရင်မမောတယ်ဆိုတဲ့သဘောကဖြစ်လာမှာပေါ့အဲ့ဒီလိုမမောဇေယျတွေတွေ့လာပြီဆိုလို့ရှိရင်ငါရဲ့စိတ်ထဲမှာဒီမမောဝါတယ်ဆိုတဲ့လောဘတရားတွေမဖြစ်ပါစေတည်းလို့စဉ်းစားဆင်ခြင်ပြီးတော့ကိုယ့်ရဲ့စိတ်ကိုတည်နေကာကွယ်ဆောင်ရှောက်ရမယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားကဘာကြောင့်ဒီစိတ်ကိုလောဘမဖြစ်အောင်တတိနဲ့ကာကွယ်ဆောက်ဆောက်ခံရတယ်လေဒီလောဘမှာဘာအပြစ်ရှိလို့လဲဒီလောဘဖြစ်လာရင်ဘာတွေဖြစ်မှာမဟုတ်လို့လဲစဉ်းစားရမှာရှိဦးလားဗျာရှိရနော်အဲ့တော့ဒီနေရာမှာဦးဇင်းတို့ဒီလောဘနဲ့ပတ်သက်ပြီးတော့တမက်မောတယ်ဆိုတဲ့ຢာကတရားနဲ့ပတ်သက်ပြီးတော့ဟောမြတ်စွာဘုရားငါတို့ပါဠိတော်တိကနိဗ္ဗာန်မှာဟောထားတာလေးရှိတယ်အဲ့ဒီမှာຢာကဆိုတဲ့လောဘနဲ့ပတ်သက်ပြီးတော့မကောင်းတဲ့အချက်တွေကိုသက္ကပိုက်၃ပိုက်လောက်သုံးလုံးပြီးတော့မြတ်စွာဘုရားဟောတာလားရှိတယ်။ရာဂေနအပိပုတောပရိယတေနစေတောအတ္တပြဘာရာယပိစေတေတိပရပြဘာရာယပိစေတေတိဥပယပြဘာရာယပိစေတေတိစေတတိကံပိဒုက္ခံဒေါမနတံပတိတံဝေတေတိအဓိပ္ပာယ်ကဘာပြောလို့ဆိုတော့လူတယောက်မှာຢာကတွေຊ້ວນລະပြီးໂລບະတွေជីລະပြီးဆိုလို့ရှိရင်ねອັດຕະພະບາລະຍະປິສິຕິຕິມິມິກູກູຊິນແຍອອງຈັນສີຊິນຕາລະດີເດອ້າອໍເສຍມາເບເນາະຢາກຊ້ວນລະပြီးໂລບະជីລະပြီးဆိုຍင်ບຶດູກູຊິນແຍອອງຈັນສີລະລະເດໂຕກູກູກູຊິນແຍອອງຈັນສີລະດີເດອັດຕະວະໄຍອັດຕະວະໄຍອັດຕະທະມະເພມານະທີມິມິກູກູອະຊິຊົງລູລູໄດ້ຈາບໍ່ມາເຫົ້າລະအဲ့ဒီအခြေဆုံးကောင်းကြီးကျင်ဆုံးလို့ဆိုရတဲ့မိမိကိုယ်တိုင်ကိုပဲဆင်းရဲလာအောင်လောဘလွှမ်းလာပြီဆိုရင်ကျန်စီလာတယ်တဲ့ဟုတ်လားပရပြာပါရယပိစီတိတိတဘာသောသူတွေဆင်းရဲဖို့အတွက်ကျန်စီစဉ်းစားလာတယ်တဲ့လောဘကြီးလာပြီဆိုလို့ရှိရင်နော်ဒါတွေမကဘူးတဲ့စေတတိကံပိဒုက္ခဒေါမနတံပဋိတံဝေတိတိစိတ်ထဲမှာခံရခက်တဲ့မတတ်တာတဲ့ဒုက္ခဒေါမနတဝေဒနာတွေကိုလည်းပဲခံစားသွားရတယ်တဲ့။ဟောလောဘဖြစ်လာပြီဆိုလို့ရှိရင်ဒါမြတ်စွာဘုရားပထမစကားပိုင်းလေးနဲ့ပြောထားတယ်နော်။လောဘဖြစ်လာပြီဆိုရင်တည့်ချက်မိမိကိုယ်ကိုဆင်းရဲဖို့အတွက်ကြံစည်လာတယ်။သူတစ်ပါးဆင်းရဲဖို့အတွက်ကြံစည်လာတယ်။ဒါရင်မကဘူးစိတ်ထဲမှာလည်းပဲအခါရခက်တဲ့ဒုက္ခဒေါမနတဝေဒနာကိုခံစားရတယ်။လောဘဖြစ်ရင်စိတ်ထဲမှာခံရခက်တယ်လို့ပြောလိုက်တာပါပဲ။ဒါအဖြောင့်ပြောရင်အဲ့လိုပြောရမှာနော်။ဒါကတကယ်ဦးရှင်တို့ပေးတဲ့ကောင်းသူတော်တို့ဟောအထူးသဖြင့်စိတ်ဓာတ်ဥပဒနာတတိပိဌာကမ္မထာများကိုစီးပြန်နေကြဆိုရင်တော့ပူပြီးတော့ဒီစကလုံးကိုခံစားလို့လည်းရမယ်နားလည်းပူပြီးတော့လဲမယ်ပေါ့နော်စိတ်ထဲမှာလောဘဖြစ်ရတာမတတ်တာဘူးဆိုတာကိုလောဘဖြစ်နေတဲ့အခိုက်အတန့်မှာတကယ်မိအောင်ထိအောင်ကြည့်နိုင်မယ်ဆိုလို့ရှိရင်အော်လောဘဟာမတတ်တာတဲ့သဘောရှိပါလားဆိုတာသူ့ရဲ့ပင်ကိုယ်သဘာဝတစ်မျိုးကိုမသိနိုင်ဘူးလားသိနိုင်တယ်နော်ဒါကဓမ္မတို့ဥရှင်တို့ကသတိမရှိတဲ့အခါကျတော့လောဘတွေကလည်းဖြစ်နေတာ။အဲ့ဒီလောဘကကိုယ့်ကိုဘယ်လိုနှိမ့်ဆက်တယ်ဆိုတာကိုလည်းအသေးစိတ်ကမသိဘူး။ဘာလို့မသိတာတော့ဆိုတော့သူ့ကိုဟိုမျက်စိတောင်းထောက်ကြည့်နေတဲ့သဘောမရှိတဲ့အတွက်ကြောင့်ဟုတ်ရဲ့လား။အေးဒါကြောင့်ပထမပြောလိုက်တယ်နော်။လောဘလွှမ်းလာပြီဆိုရင်ကိုယ့်ကိုယ်ကိုဆင်းရဲဖို့သူဘာကိုဆင်းရဲဖို့ခြံစီလာတယ်။ပြီးရင်စိတ်ထဲမှာလည်းပဲဒုက္ခဒေါမနတခံရခဲ့တဲ့ဆင်းရဲတဲ့သဘောကိုခံစားရတယ်။ဒါရင်လားဆိုတော့မကသေးဘူးတဲ့။ရာဂေနအတိပုတ္တောပရိယတေနစေတောကာယေနဒုစီတံစရတိဝါစာယဒုစီတံစရတိမနတံဒုစီတံစရတိ ရှားကလွှမ်းလာပြီဆိုရင်လောဘတွေကြီးလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကာယနာဒုစိတံစေတီတဲ့ကိုယ်နဲ့လည်းပဲမကောင်းတာတွေကိုလုပ်တတ်တယ်တဲ့ဝါစာယဒုစိတံစေတီတဲ့နှုတ်နဲ့လည်းပဲမဟုတ်တာတွေကိုကြောတတ်တယ်တဲ့မနတဒုစိတံစေတီစိတ်နဲ့လည်းပဲမတင့်တော်တာတွေယုံညံ့တာတွေအောက်တန်းကြတာတွေကိုတူရတတ်တယ်တဲ့တကယ်ပြောရရင်ဒုရိုက်တရားတွေကိုလွန်ကျူးမိတတ်တယ်ပေါ့ရာဂကြီးရဲ့လောဘကြီးရဲ့ဟုတ်လားအဲ့လိုဆိုလို့ရှိရင်ဒုရိုက်တရားတို့ရဲ့အကျိုးပေးရာဘုံဘဝဘုံဌာနကိုလည်းရောက်သွားနိုင်နေပေါ့ဒါကဥရှင်တို့ဒုတိယဇဂပိုင်းနဲ့မြတ်စွာဘုရားပြောပြတဲ့လောဘရဲ့အပြစ်နောက်တတိယဇဂပိုင်းနဲ့မြတ်စွာဘုရားဘာပြောတာလို့ဆိုတော့ဟာကေနအပိဘုတောပရိယာဒိဏစေတောအတ္တတံပိယထာဘုတံနပ္ပဇာနာတိပရတ္တံပိယထာဘုတံနပ္ပဇာနာတိဇာခတွေလွှမ်းလာပြီတမက်မောမှုတွေအားကြီးလာပြီလောဘတွေလွှမ်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကအတ္တတံပိမိမိရဲ့အကျိုးစီးပွားကိုလည်းပဲနပ္ပဇာနာတိကောင်းကောင်းမသိနိုင်တော့ဘူးတဲ့ယထာဘုတံဟုတ်ဒီတိုင်းမှန်ဒီတိုင်းဆိုတာလည်းပါသေးတယ်ဟုတ်လားလောဘကြီးလာပြီဆိုရင်ကိုယ့်ရဲ့အကျိုးစီးပွားကိုမှန်မှန်ကန်ကန်မသိနိုင်တော့ဘူးပရဒံပိယထာဝတ္တနပ္ပဇာနံတေသူတော်ဘာရဲ့အကျိုးစီးပွားကိုလည်းပဲမှန်မှန်ကန်ကန်မသိနိုင်မမြင်နိုင်လို့အဲ့ဒါဦးဇင်းတို့အကျိုးစီးပွားကိုမှမှန်မှန်ကန်ကန်မသိနိုင်ဘူးဆိုလို့ရှိရင်အဲ့ဒီအကျိုးစီးပွားကိုရအောင်လုပ်နိုင်တဲ့အနေအထားညှော်မှန်းလို့မရတော့ဘူးပေါ့ဟုတ်လားအေးဒါကြောင့်ပိသပေါင်းသူတော်တို့ဒီလိုအပြစ်တွေရှိတဲ့အတွက်ကြောင့်လောဘဖြစ်စရာကျုံလာပြီဆိုလို့ရှိရင်ငါရဲ့စိတ်ကလောဘတွေမဝင်ပါစေသတည်းလို့ခြံစီစဉ်းစားပြီးတော့စိတ်ကိုသတိနဲ့အကာအကွယ်ဆောင်ရှောက်လုပ်တတ်ရမယ်။ဒါကဦးဇင်းတို့လောဘရဲ့အပြစ်ကိုဟောတတ်ချက်ကိုပြီးတော့လေးလေးနက်နက်ပြောမယ်ဆိုရင်လည်းပြောလို့ရသေးတယ်ပေါ့။အဲ့ဒါကဘာလဲဆိုတော့တစ္ဆအမြင်နဲ့ပိဋကပေါင်းသူတွေကလို့တစ်ချက်လောက်စဉ်းစားကြည့်။လောဘဆိုတာတမှုရိယတစ္ဆလို့အမြင်ရတယ်မဟုတ်လား။ဟောတမှုရိယတစ္ဆဆိုတာဘာလဲတော့ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဟုတ်လား။အေးလောဘသည်ဒုက္ခအလုံးလို့ရဲ့အခြေခံအကြောင်းတရားပဲ။သူဟာအဓိကအကြဆုံးအကြောင်းတရားဖြစ်လို့မို့သူ့ကိုခေါင်းကောက်ပြီးတော့မြတ်စွာဘုရားကသမုဒိယတစ္ဆာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားကိုလောဘကိုကောက်ထားတာ။ဟောဒုက္ခကလည်းပဲဟဲ့ဒေါသကလည်းပဲဒုက္ခကိုဖြစ်စေပါလေ။မောဟကလည်းပဲဒုက္ခကိုဖြစ်စေပါလေ။သို့တော်လောဘလောက်တော့မကြီးကျယ်ဘူးဆိုတဲ့အသေးပဲ။လောဘကတော့ဒုက္ခကိုဖြစ်စေတဲ့နေရာမှာတကယ်အဓိကအကြဆုံးတရားခံဖြစ်တဲ့အတွက်ကြောင့်သူ့ကိုခေါင်းကောက်ပြီးတော့သမုဒိယတစ္ဆာအရဘာလဲလို့မေးရင်လောဘဟုတ်လားအေးဒါကြောင့်ပိဿပေါင်းသူတော်ကတို့လောဘရဲ့အဖြစ်ကိုပြောမယ်ဆိုရင်လည်းအကုန်နိုင်ပေါ်ရမရှိဘူးပေါ့ဒီအချက်တွေကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့လောဘဖြစ်စီရာကျုံလာရင်လောဘမဖြစ်အောင်မိမိရဲ့စိတ်ကိုဘာနဲ့ဆောင်အောင်လို့တတိနဲ့ဆောင်ရမယ်ဒါကကွယ်ဆောင်ရှောက်ရမယ့်အရာဌာန၄မျိုးတည်းကနံပါတ်၁တမျိုးပေါ့ဟုတ်လားနောက်နံပါတ်၂မိမိရဲ့စိတ်ကိုတတိနဲ့ကကွယ်ဆောင်ရှောက်ရမယ့်အရာဌာနကဘာလဲဆိုတော့မာမေဒောတနိယေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပေနအပမဒောတတိစေတသောအာရခောကရဏီယောဒောတနိယေတုမကြည်နှက်ဖွယ်ကောင်းကုန်သောဓမ္မေတုအနိဋ္ဌာယုံတို့၌မေငါဤစိတ်တံစေတိမာဒုတိဒောတမဖြစ်ပါစေတည်းဣတိဤသောစဉ်းစားဆင်ခြင်၍အတ္တရူပေနကိုချိုးရှိပွားကိုတကယ်အလိုရှိသောပုဂ္ဂိုလ်၏အပမဒောအပမဒအမည်ရသောတတိတတိဤဟုသောစေတသောစိတ်ဤအားကိုဆောင်းလျှောက်ကိုကရဏီယောပြုသင်ကုန်၏ဟောနံပါတ်၄ဆောင်းလျှောက်မဲ့တရားကဘာလဲဆိုရင်ဒေါသဖြစ်เสียအာယုန်ဤကျုံးလာပြီဆိုရင်ငါရဲ့တဏ္ဍာမှာဒေါသတွေမဖြစ်ပါစေနဲ့လို့ကြံစီစဉ်းစားပြီးတော့စိတ်ကိုတတိနဲ့အကာအကွယ်ပြုရမယ်ဆောင်းလျှောက်ရဒီနေရာမှာပြည့်တဲ့ဘောင်းသူတော်ကောင်းလို့ဒေါသဖြစ်เสียအာယုန်ဆိုတာဘာကိုပြောတာလဲဆိုတော့အနိဋ္ဌာယုန်အနိဋ္ဌာယုန်ဆိုတာကမကောင်းတဲ့မကျင်တဲ့ဘွယ်ကောင်းတဲ့စိတ်တိုင်းမကြဘွယ်ကောင်းတဲ့ဟုတ်လားအဲ့ဒါလိုမျိုးအိဋ္ဌာယုံနဲ့ဆန့်ကျင်ဘက်လိုပဲလွယ်လွယ်ပြောကြပါစို့ဟုတ်လားအဲ့ဒီအိဋ္ဌာယုံနေနဲ့တွေ့လာပြီဆိုရင်ဒကာမတို့ဦးရှင်တို့ပုထုတင်တဘာဝဒေါသဆိုတာဖြစ်မလာတတ်ဘူးလားဖြစ်လာတတ်တယ်အဲ့ဒါလိုမျိုးဖြစ်မလာအောင်စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ပေးရဒီနေရာမှာတစ်ချက်လောက်ပြောချင်တာကဒေါသဖြစ်เสียအာယုံဆိုတာဘဝမှာရှောင်လို့မရဘူးဆိုတာကိုပြောချင်ဒေါသဖြစ်စေအာယုံဆိုတာရှောင်လို့မရဒီချိန်မှမတွေ့ရင်ဟိုချိန်မှတွေ့မယ်ဒီလိုနဲ့မတွေ့ရင်ဟိုလိုနဲ့မတွေ့မယ်ဒီနာမတွေ့ရင်ဟိုနာတွေ့မယ်ဒေါသဖြစ်စေအာယုံဆိုတာဘဝမှာရှောင်လို့မလွတ်ဒါမှခက်တာကဒကာမတို့ဦးဇင်းတို့တွေက ဒေါသဖြစ်เสียအာယုံကျုံးလာပြီဆိုရင်ကိုကိုကိုဒေါသမဖြစ်အောင်မကြိုးစားပါဘဲနဲ့အဲ့ဒီဒေါသဖြစ်เสียအာယုံကြီးကိုပဲဖယ်ပြစ်ဖို့ကြိုးစားကြတာဖယ်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဟုတ်လားဒေါသဖြစ်เสียအာယုံဆိုတာလွယ်ဖယ်ဖို့လွယ်ပါမလားမလွယ်ဖယ်လို့ရတယ်ခဏပဲပြီးရင်ပြန်တွေ့မှာအဲ့တော့ကိုတကယ်တမ်းစောင့်ချပြီးတော့ကြိုးစားရမှာကဒေါသဖြစ်ပေါ်ရအာယုံနဲ့ကျုံးလာပြီဆိုရင်ဒေါသမဖြစ်အောင်တာလည်းကိုကကြိုးစားရပါတကယ်တကယ်ကလည်းပဲဒေါသကသာဖယ်လို့ရတာပါဒေါသဖြစ်เสียအာယုံဆိုတာကအပြီးပိုင်ဖယ်လို့မရဘူးခက်တာကတရားမတော်ဥချင်းတို့ကဒေါသကိုဖယ်ဖို့မကြိုးစားဘဲနဲ့ဒေါသဖြစ်เสียအာယုံကိုသာဖယ်ဖို့ကြိုးစားကြတာတတုံတယောက်စိတ်တိုင်းမကြဖြစ်ပြီးရှင်ဒါသူ့ကိုကဖယ်ခြင်းတော့လားဓာတ်ကြီးကိုမတွေ့ခြင်းအမြင်ခြင်းဘူးမကြုံလို့မဆုံးလို့ဟုတ်လားအဲ့တော့ဒီနေရာမှာဥချင်းတို့ဒီလေးနဲ့နဲ့ဒီချက်လောက်စဉ်းစားကြည့်လိုက်ဒေါသဖြစ်เสียဆိုတာကဲပြင်ပကအရာတွေအကုန်လုံးကိုဖယ်လို့ရတယ်ဆိုအောင်တော့မိမိရဲ့ခန္ဓာကိုယ်ကြီးကစိတ်တိုင်းမကြပေါ်ရဒေါသဖြစ်ပေါ်ရအနေထားတွေကိုတစ်ချိန်မှာဖန်တီးလာမှာပဲမဟုတ်လားတစ်ချိန်မှာဆိုတာကတည်းကလည်းရှော့ပြောတာပါဟုတ်လားခန္ဓာကိုယ်ဓာတ်တွေဝေဒနာတွေတွေ့လာမယ်တခါတလေကိုယ်စိတ်ကိုယ်ပဲစိတ်တိုင်းမကြဖြစ်ပြီးတော့ကိုယ်အတွေးတွေကိုယ်ပဲစိတ်တိုင်းမကြဖြစ်ပြီးတော့ကိုယ်အရည်အသွေးကိုယ်ပဲကိုယ်မကြည်မလက်ဖြစ်ပြီးတော့ဒေါသဖြစ်ရတာတွေကိုမရှိဘူးလားအဲအဲ့ဒါကြီးကြတော့ဘယ်လိုလုပ်ဖယ်ရမလို့ဖယ်လို့မရတော့အဲ့တော့တကယ်တမ်းဖယ်လို့ရတာကဘာလဲလို့မေးရင်ဒေါသကိုယ်တိုင်နဲ့ဖယ်လို့ရတဲ့တရားလို့နားလည်ပြီးတော့ဖယ်နိုင်အောင်ကြိုးစားရမှာပေါ့အဲ့ဒါမြတ်စွာဘုရားကစိတ်တူတဲ့အာယုံတွေ့လာရင်စိတ်မတူအောင်ကြိုးစားရမယ်ဒီနေရာမှာဦးဇင်းတို့ဘာကြောင့်ဒေါသမဖြစ်အောင်မြတ်စွာဘုရားကဒါစီခိုင်းတယ်လေစိတ်ကိုတည်နေဆောင်ခိုင်းတယ်လေဒီနေရာမှာဦးဇင်းတို့ဒေါသရဲ့အပြစ်အနာစာကိုပြောဖို့လိုလာပြီပေါ့နော်ဦးဇင်းတို့ဒေါသရဲ့အပြစ်ကိုစောစောကလောဘရဲ့အဖြစ်ကိုပြောသလိုမျိုးမြတ်စွာဘုရားကတပုံးစံနဲ့ပြောထားတာရှိသောတော်ကလောဘရဲ့အဖြစ်ကိုပြောလိုက်တာမှတ်မိကြအောင်ပဲထင်ပါရဲ့နော်လောဘအကြီးရင်မိမိကိုယ်ကိုဆင်းရဲဖို့သူတစ်ပါးကိုဆင်းရဲဖို့ချမ်းစီလာတဲ့စိတ်ထဲမှာလည်းပဲခံရခဲ့တဲ့ဒုက္ခဒေါမနတကိုခံစားရတယ်လောဘအကြီးလာပြီဆိုလို့ရှိရင်ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေကိုပြုမိမှားတတ်တယ်လောဘအားကြီးလာပြီဆိုရင်မိမိရဲ့ကြိုးစီပါသူတော်ရဲ့ကြိုးစီပါကိုမှန်မှန်ကန်ကန်မသိနိုင်မမြင်နိုင်ဘူးလို့ဆိုတော့ကလောဘရဲ့အဖြစ်ကိုမပြောခဲ့ဘူးလားပြောခဲ့တယ်။အဲဒီအဖြစ်ဒီအကုန်လုံးဒေါသမှလည်းပဲတန်းတူမြတ်စွာဘုရားဟောတယ်။ဟုတ်လား။ဒီဒီနေရာမှာဦးဇင်းတို့အဲ့ဒါကိုတော့ထပ်ပြီးတော့မပြောတော့ဘူးပေါ့နော်။အဲ့ဒါဘာပြောရင်လုံးဆိုတော့ဒေါသရဲ့အဖြစ်ကိုအလွန်ပြီးပြီးပြင်းပြင်းပုံပေါ်ထားတယ်လို့ဆိုရမယ်။အင်္ဂုတ္တပါဠိတော်တတ္တကနိပ္ပမကောတနသုတ်တံဆိုပြီးတော့မြတ်စွာဘုရားဟောတာရှိအဲ့ဒီကောတနသုတ်တံလေးကိုအနှစ်ချုပ်ပြီးတော့ပြောရင်းနေပေါ့နော်ဒီကျင်းတော့ကောတနသုတ်တံမှာမြတ်စွာဘုရားကအမျက်ဒေါသရဲ့အပြစ်ကို9မျိုးလောက်ဟောတာဟောတာကုန်လေးကတစ်မျိုးစိတ်ဝင်စားတယ်အကောင်းနေဘယ်လိုဟောတာလဲဆိုတော့ကိုယ်ကိုမုန်းတဲ့ယံတွေဟာကိုယ်ကိုကောင်းတာတွေဘာမှဖြစ်စီခြင်းမှမဟုတ်ဘူးတဲ့မုန်းနေတဲ့ယံတွေဆိုမှတော့ကောင်းတာတွေပဲဖြစ်စီခြင်းမှမကောင်းတာတွေပဲဖြစ်စီခြင်းအဲ့ဒီရန်သူတွေကကိုယ့်ကိုဖြစ်စီခြင်းနေတဲ့မကောင်းတဲ့အချက်တွေဟာအကယ်၍နဲ့အမျက်ဒေါသထွက်ခဲ့မယ်ဆိုရင်အဲ့ဒါကိုယ်တဏ္ဍာကိုရောက်လာနိုင်တယ်တဲ့အဲ့ဒီမကောင်းတဲ့အချက်တွေဒါကြောင့်ဒေါသကိုအဲ့ဒီလိုမျိုးစဉ်းစားဆင်ခြင်တဲ့ရမယ်ဒေါသဖြစ်ပြီဆိုရင်တော့ငါ့ကိုမုန်းတဲ့ရန်သူတွေဖြစ်စီခြင်းနဲ့မကောင်းတဲ့အဖြစ်တွေဟာငါ့တဏ္ဍာကိုဆက်ရောက်လာနိုင်မယ်ဘယ်နှမျိုးလောက်တောင်ဆက်ရောက်နိုင်လဲဆိုတော့ခုနှစ်မျိုးတောင်ဆက်ရောက်နိုင်တယ်အဲ့ဒါလေးကိုအချင်းချင်းမှတ်ရမယ်နော်။ဦးဇင်းတို့ပါဠိတော်လေးတော့မရွတ်တော့ပါဘူး။မင်းမောစတော်ဘုရားကြီးရေးသားတော်မူခဲ့တဲ့အဲ့ဒီကောရဏသုတ်တံရဲ့အနှစ်ချုပ်လင်္ကာလေးရှိတယ်။အဲ့ဒါလေးကိုပဲရွတ်ဆိုပြီးတော့ထိုက်တလောက်အသေးစိတ်လေးပြောကြည့်အောင်ဒေါသရဲ့အဖြစ်ကိုနော်။ဘာကြောင့်ဒေါသကိုမြတ်စွာဘုရားကစိတ်ထဲမဝင်အောင်တတိနဲ့အဆောင်ခိုင်းတယ်လေဆိုတာလေးကိုပို့ပြီးတော့အရသာပေါ်အောင်ပေါ့လေဟုတ်လား။အဲ့ဒါစတော်ဘုရားကြီးကဘယ်လိုရေးထားတော့ဆိုတော့ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမူဖောက်ပြားရွင်ွက်ရုပ်ရှင်ပြည့်၏ဟောဟောဒီလောကကြီးမှာမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်အမျက်ဒေါသထွက်မယ်အမျက်ဒေါသအားကြီးမယ်ဆိုရင်တော့ဖောက်ပြားရွင်ွက်ရုပ်ရှင်ပြည့်၏တဲ့နံပါတ်၁ရောက်ရှိလာနိုင်တဲ့အပြစ်အနာစာကရုပ်ရည်ဖြစ်ရှိသွားခြင်းမုန်းလေတဲ့ရန်သူတွေဟာတဲ့ကိုယ့်ရဲ့ရန်သူရဲ့အပေါ်မှာအဟောဝတယံဒုက္ခနောအတ္တဟုတ်ဒီငါမုန်းနေတဲ့ပုဂ္ဂိုလ်ရုပ်ရှင်ငါပစ္စည်းသွားရင်မတင့်မတင့်မပတ်မရမကြည်မလင်ထိုင်တိုင်းမိုင်မိုင်ကြီးမြန်ဖြစ်နေရင်ကောင်းပါပဲလို့သူတို့ကတောင်းတတဲ့သဘောရှိရဲ့ဟုတ်လား အဲ့ဒါဒေါသဖြစ်ပြီဆိုရင်အဲ့ဒီရန်သူတွေတောင့်တတဲ့ရုပ်ဆင်းရင်ကပျက်စီးခြင်းဆိုတာကြီးကကိုယ်လေးကိုဆံရောက်လာတာ။ဒါကိုလည်းပဲစဉ်းစားဆင်ခြင်ပြီးတော့ဒေါသနေအောင်ဒေါသမဖြစ်အောင်ဖြစ်လာရင်လည်းတာမရှိအောင်ကြိုးစားအားထုတ်ရမယ်။အဲ့တော့နံပါတ်၁အဖြစ်ကပါလဲလို့မေးရင်ဒေါသအားကြီးရင်ရုပ်ဆင်းရင်ကပျက်စီးတယ်။ပင်ကောကရုပ်ရည်ဘလောက်လှပချုံမိုးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒေါသအားကြီးနေတဲ့အခိုက်အတန့်မှာတော့ကြည်မကောင်းရှိမကောင်းစိတ်တွေမရှိမင်္ဂလာမရှိရုပ်ပျက်ဆင်းပျက်ကြီးပုံပျက်ပန်းပျက်ကြီးဖြစ်နေတာကတော့လေအမှန်ပဲမို့လား။အေးမြတ်စွာဘုရားကတော့အသေးစိတ်လေးတောင်ဟောထားတယ်ဗျာအဲ့ဒီတုတ်တံပါ။ဘလောက်ပဲရေမိုးချိုဖီးလိမ်ပြင်းစင်ဝတ်စားထားပါတော့လေတဲ့။ဒေါသထွက်နေတဲ့အခိုက်အတန့်မှာတော့ဘလို့မှကြည်မကောင်းဘူးတဲ့။ဟုတ်လား။ကျုပ်ရှင်းရင်ကဘယ်သူမှပြည့်စည်ခြင်းမင်းမထင်ပါဘူးနော်။တတ်နိုင်နေမြတ်ကြည်ကောင်းရှုကောင်းအောင်နှီးမျိုးစုံနဲ့လူသားတွေကမလုပ်ကြဘူးလား။ငယ်တဲ့လူတွေကလည်းငယ်သည့်အလျောက်ပေါ့။လူလက်ပိုင်းတွေကလည်းလူလက်ပိုင်းအလျောက်ပေါ့အသက်ကြီးတဲ့လူတွေကတော့လျှော့မယ်လို့ထင်တာလားမလျှော့ပါဘူးတူတူလေးလှုပ်ရတော့တော့လှုပ်ကြတာပါပဲလူကြီးလေးလူကျက်သေးလေးရှိအောင်တော့ထိုက်တော့တော့လှုပ်ကြရသေးတာပဲဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းတော်ကတော့ရုပ်ရည်အရှင်မပြည့်စည်ခြင်းဘူးကျက်သေးမင်္ဂလာရှိခြင်းနဲ့ဆိုရင်ဒေါသနဲ့အောင်ကြိုးစားရမယ်ဒေါသကြီးရင်တော့ကိုမရခြင်းတာကြီးရမယ်ရံသူတွေဖြစ်စေခြင်းတာကြီးဖြစ်သွားမယ်ပေါ့ဤဒီလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမူပေါ့ပြားရင်ွက်ရုပ်ရှင်ပြည့်ဤတစ်ချက်ရှိနော်အိစ္ဆဒေါခမချမ်းသာဘူးဟောနံပါတ်1ဒေါသအာကြီးတဲ့ပုဂ္ဂိုလ်ကြီးကိုရောက်လာနိုင်တဲ့အပြစ်ကဘာလဲဆိုတော့ချမ်းချမ်းသာသာမအေးရတဖူးလေနော်ဒေါသအာကြီးတဲ့ပုဂ္ဂိုလ်ကြီးချမ်းချမ်းသာသာမအေးရတဖူးလေအဲ့ဒါမြတ်စွာဘုရားကဘယ်လောက်ထိပုံပေါ်အောင်ပြောထားလို့ဆိုရင်မပစ္စည်းဥစ္စာကြွယ်ဝလို့ဟာအလွန်ကောင်းတဲ့တိုက်ခန်းကြီးတွေထဲမှာအလွန်တာနာတဲ့ကတိကြီးတွေနဲ့ငွေရကြီးတွေကော်လော့ကြီးတွေခင်းပြီးတော့ဂရိပါနုနုခေါင်းအုံးလေးတွေနဲ့ဟုတ်လားခုခေတ်ဆိုရင်တော့အေယာကွန်တွေဘာတွေနဲ့ပေါ်လေဟုတ်လားအဲ့လိုမျိုးအလွန်အဖို့တန်တဲ့အိတ်ခန်းကြီးတွေထဲမှာအိတ်နေရပါတော့လေပဲအမြဲတောသာထွက်နေတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့အိတ်ဆက်ခြင်းကိုချမ်းသာတော့အိတ်ဆက်ခြင်းလို့ဆိုနိုင်ဘူးအဲ့ဒါမင်းကွန်ဆိုကြီးကတော့အန်တကြီးကြီးတောက်တစ်ခေါက်ခေါက်နဲ့အဲ့ဒီပုဂ္ဂိုလ်ဟာအိယာထဲမှာဟိုဘက်လှိမ့်လိုက်ဒီဘက်လှိမ့်လိုက်နဲ့ဆင်းရဲနေမှာပဲပင်ပန်းနေမှာပဲတဲ့ဟုတ်လားဒါကြောင့်ဦးရှင်တို့တချို့ဒေသနာတွေမှာတော့မြတ်စွာဘုရားကအမျက်ဒေါသကိုအနာယောဂနဲ့တူတယ်လို့ပြောတယ်အနာယောဂရဲ့သဘောလေးကိုသိတော့သိပြီးသားစဉ်းစားကြည့်ပါဦးမြတ်အနာယောဂဖြစ်လာပြီဆိုရင်ပစ္စည်းဘလောက်ချမ်းသာချမ်းသာရုပ်ရည်ဆင်းဘလောက်တင့်နေတင့်တယ်ပညာတွေဘလောက်တက်တက်ဘဝမှာဘလောက်အဆင်ပြေပါလဲပြောပြောအနာရောဂါဆွဲကပ်နေတဲ့အချိန်မှာချမ်းသာနေတယ်လို့ဆိုနိုင်မလားအဆိုနိုင်မို့ဟုတ်လားအဲ့လိုပဲဘယ်လိုလူမျိုးဘယ်လိုတတ္တဝါပဲဖြစ်ဖြစ်အမျက်ဒေါသဖြစ်နေတဲ့အခိုက်အတန့်မှာတော့ချမ်းသာတယ်လို့ဆိုနိုင်ဘူးအဲ့ဒီလူဟာဆင်းရဲနေတဲ့လူပဲနော်ဒါကြောင့်ပိဋကပေါင်းသူတော်ဟောင်းတို့အမျက်ဒေါသအားကြီးရင်ချမ်းချမ်းသာသာမအိပ်ရတဲ့ဘူးဒီကနေ့ခေတ်လူသားတွေရဲ့တဏ္ဍာမှာဒီအလိုမကျမှုဆိုရင်ဒေါသယောဂအလုံးပြင်းထန်နေလို့ထင်တယ်ဒီနေရာမှာဦးရှင်တို့ဒေါသဆိုတာကဟာတမဟာဖြစ်မဟာမာကျဉ်ကျဉ်ထမ်းထမ်းဖြစ်တာဘုံမှာဒေါသလို့မထင်နဲ့နော်ဝန်းနေနေတာပူဆွေးနေတာဆိုးရည်နေတာဟုတ်လားအဲ့လိုမျိုးဆုံးရစ်တဲ့ဒေါသဆိုတာကမရှိဘူးလားရှိတယ်အနစ်ချုပ်လိုက်ရင်ဒေါသရဲ့အဓိပ္ပာယ်ကိုချုပ်မိအောင်ပြောရမယ်ဆိုရင်တော့အလိုမကျဘူးပေါ့ဟုတ်လားစိတ်တိုင်းမကျဘူးမကျေနပ်ဘူးဖြစ်နေတာကိုလက်မခံနိုင်ဘူးဆိုတဲ့အနေအထားမျိုးလို့ဆိုနိုင်မလားဆိုနိုင်တယ်။အဲ့ဒါဒေါသအကြီးရင်တော့ချင်းချင်းတတာမအင်ရအောင်ဒီစီတွေကူရလိမ့်မယ်ဟုတ်လား။အဲ့ဒါကိုယ်ကမုန်းတဲ့ရန်သူတွေကဟာဒီလိုအိတ်မပြောဘူးတဲ့အိတ်စီတွေတောက်နေရတဲ့ဆိုရင်သူတို့ကဘာဖြစ်မလို့ဝမ်းသာမှာပေါ့။ဘယ်နှချက်ရှိပြီတော့။နောက်ရန်သူကြိုက်တရားနှစ်ချက်ရှိပြီနော်။ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွညာမူပေါ့ပြားရွံ့ွက်ရုပ်ရှင်ပြည့်ဤအိစ္ဆဒေါခမချမ်းသာဘူးပြုရာကိစ္စအဝဝ၌ကောတလွတ်မူအမျက်ဆိုးကြောင့်ကျိုးမဲ့ဖို့ပင်ကျိုးရှိတင်လျက်ကျိုးပင်ရှိလက်မရှိမရွေချိုးချော်ပြူမကျိုးမများသည်ဟောနံပါတ်3ဒေါသကြီးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာကိုဆက်ရောက်လာနိုင်တဲ့အဖြစ်ကပါလဲဆိုတော့လုံးစီရအလုတ်ကိစ္စပြောစီရအလုတ်ကိစ္စကျုံးလာပြီဆိုရင်ဒေါသအားကြီးတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအမျက်ဒေါသတွေလွှမ်းမိုးနေတဲ့အတွက်ကြောင့်ကျိုးမဲ့ကိုပင်ကျိုးရှိတယ်လေကျိုးပင်ရှိလက်မရှိမှရွေချွတ်ချော်ပြုတ်မှကျိုးမများလေစတော်ကြီးရဲ့အသုံးအနှုန်းအလွန်ကောင်းတယ်နော်အကျိုးမရှိတာကိုအကျိုးရှိတယ်လို့ထင်မိသွားတတ်တယ်အကျိုးရှိတာကိုကြတော့အကျိုးမရှိဘူးလို့ထင်မိမှန်းသွားတတ်တယ်အ လိုဉာဏ်မြင်ညာတွေပေါ့မှားပြီးတော့လုံမိလို့ရလို့ပြောမိပြောရတယ်ပြောပြီးတော့ကိုကြိုးကြီးကောင်းကောင်းနေတဲ့တည်းတဲ့ဒေါသအားကြီးတဲ့ပုဂ္ဂိုလ်ကိုမှအဲ့လိုဒေါသတွေလွှမ်းပြီးတော့အလုပ်တွေပြောတွေမှားပြီးတော့အကျိုးနေရတာကိုမြန်မုန်းနေရန်သူတွေကတိမဲ့မြင်မဲ့ဆိုရင်သဘောကျမှာပေါ့နော်ဒီသားကိုလည်းပဲစဉ်းစားရမှာပေါ့အဲ့တော့ဦးဇင်းတို့ဒီနေရာမှာဒေါသအားကြီးရင်အကျိုးနေတယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဒီကောရဏတုတ်တန်ရဲ့နောက်ပိုင်းမှာဂါထာလေးတစ်ပုဒ်ရသော်ဗျာဂါထာတွေကတော့အများကြီးဟောတာပါပဲအဲ့ဒီတည်းကတပုတ်တော်တော်စဉ်းစားရအောင်လေ။သူကဗာပြောတာလို့ဆိုတော့လူတယောက်အမျက်ဒေါသလွှမ်းလာပြီဆိုလို့ရှိရင်တဲ့သူကရံဝိယဒုက္ကရံခက်ခဲတဲ့ကိစ္စတွေကိုလွယ်ကူသလိုမျိုးလုပ်ပြလိုက်တယ်တဲ့။အဲ့ဒါကဗာကိုပြောတာတော့ဆိုတော့တာမန်ချိန်မှာမလုံရဲတဲ့အလုပ်ကိုဒေါသဖြစ်နေတဲ့ချိန်မှာလုံရဲတယ်။ဟုတ်တယ်မဟုတ်လား။တမန်ချင်းမှာမပြောရတဲ့စကားကိုဒေါသဖြစ်နေတဲ့ချိန်မှာပြောရတယ်။ခက်ခဲတဲ့အလုပ်တွေကိုလွယ်ကူသလိုမျိုးလုပ်ပလိုက်တယ်။ဒေါသမရှိတော့ဘူးဆိုတော့မှအဲ့ဒီပုဂ္ဂိုလ်ကမီးလိုပူတော့တာပဲတဲ့။အကိတ္တောဝတမတိ။ဟိုဒီကသာလေးကိုအရှင်ကအလုံးသဘောကျတယ်နော်။ဒေါသနှွမ်းလာပြီဆိုရင်ခက်ခဲတဲ့ကိစ္စတွေကိုလွယ်ကူသလိုလုပ်ပြလိုက်ပြီးတော့မှလာမီးလိုပူရရတာ။ဒေါသကနောက်ကညှောက်ပေးနေတာကိုလုပ်ပလိုက်ပြောပြလိုက်ဒါမှမကျင်နဲ့နိုင်မယ်ဆိုတော့ကိုကအဟုတ်ကြီးထင်ပြီးတော့လှုပ်ချလိုက်ရောပြောချလိုက်ရောပြီးတော့သူလည်းမရှိဘူးဆိုတော့ဘယ်သူခံရကိုခံနေရရနော်ဒါကြောင့်ပေးတဲ့ပုံစံတော်ကတော့ဒေါသအားကြီးရင်တော့အလုပ်တွေပြောတယ်မှပြီးတော့ကိုကျိုးကြီးနဲတဲ့တည်းဘယ်နှချက်ရှိပြီတော့သုံးချက်ရှိပြီဒေါသကတော့ဒီကနေ့ညနေနေလေးဦးစားပေးပြောမလို့စိတ်ကူးထလာဦးအရှင်ကနော်နောက်လေးခုမြောက်အပြည့်အစုံကိုစော်ကြီးဘယ်လိုဆက်ရထားတော့ဆိုတော့ဩဇာရုပ်လက်ရကုန်သိမ့်ပြည့်၍မိဖက်ကင်းကွံတေတော့ခါလီလေးဝံပေတို့ရောက်တုံမြို့ဤဟောနံပါတ်၄ရရှိနိုင်တဲ့အပြည့်အနာစာကပါလဲဆိုတော့ဩဇာရုပ်လက်ရဒေါသအားကြီးတဲ့ပုဂ္ဂိုလ်ဟာစီးပွားဥစ္စာတွေရုပ်တရက်ဖြစ်စီတော်တဲ့တည်းအဲ့ဒီချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကအသေးစိတ်ဘယ်လိုရှင်းထားလဲဆိုတော့ဒေါသအားကြီးတဲ့ပုဂ္ဂိုလ်ဟာဒေါသခိုင်းနိုင်လုပ်ပြီးတော့ဒေါသရဲ့အလိုကိုလိုက်ပြီးတော့အဲ့ဒါရာဇဝမှုတွေလွန်ကျူးမိတဲ့တည်းရာဇဝမှုတွေဖြစ်ပြီဆိုရင်တော့ဒုက္ခရခက်ကြီးရှာဖွေရှုဆောင်ထားတဲ့ဥစ္စာပစ္စည်းတွေဟာမင်းဗန္ဓာတိုက်ထဲကိုပဲရောက်သွားလိမ့်မယ်တဲ့မင်းဗန္ဓာတိုက်တည်းဒါမျိုးဆိုဘုရားကဒုက္ခကအသုံးလုံးပေါ့ဟုတ်လားဒီကနေ့ခေတ်လူငယ်တွေနားလည်အောင်ပြောရမယ်ဆိုရင်တော့ဒေါသအားကြီးရင်ရာဇဝမှုတွေဖြစ်ပြီးတော့ရှာဖွေထားတဲ့ဥစ္စာပစ္စည်းတွေဟာတရားယုံသွားသွားနေရတာနဲ့ပဲကုန်သွားလိမ့်မယ်လို့ပြောတာဒါကြောင့်ဒေါသအားကြီးရင်စီးပွားဖြစ်တယ်တကယ်တကယ်ကတော့စီးပွားပြည့်ရင်လည်းမကပါဘူးအခမ်းမသိရင်ဘဝတောင်ပြင်နိုင်ပါလေ။တော့အရင်တို့မနစ်တုန်းကအင်းစိန်ထောင်ထဲကိုသွားပြီးတော့တရားဟောတော့အကျဉ်းသားတွေ8000ကျော်လောက်ရှိ။အဲဒီမှာအသက်80ကျော်တွေလည်းပါတယ်ဗျ။အံ့ဩစရာပါပဲ။အဲဒါအရင်တို့လေးလံကြည့်တဲ့အခါကျတော့အဲ့ဒီတည်းရောက်လာတဲ့လူတွေတွေကအများစုကဒေါသရဲ့သားကောင်းဒေါသခိုင်းနိုင်လှုပ်ချလိုက်လို့ဒေါသခိုင်းနိုင်ကြောချလိုက်လို့အဲဒီတည်းရောက်လာကြ။ဟုတ်လားဘဝပြတ်သွားတာပေါ့နော်။ဒါကြောင့်ပြေသာပေါင်းသူတော်တို့ဒေါသအားကြီးရင်ဒီမှာမြတ်စွာဘုရားကတော့စီးပွားပြတ်တယ်အဲ့လိုစီးပွားပြတ်ပြီဆိုလို့ရှိရင်ယန္တူတွေကတောင်းတတာရှိတယ်အဟောဝတယနဘောဂဝအတ္တဟောဒီငါမုန်းနေတဲ့လူစီးပွားကြီးပြည့်စည်သွားအရှင်မပြေဘူးဆိုရင်တော့ကောင်းမှာပဲလို့သူတို့ကတောင်းတဒါလည်းဟုတ်တာပေါ့မုန်းနေမှာတော့စီးပွားကြီးကြီးကြီးတဲချမ်းသာပါစေလို့ဘယ်သူကတောင်းတလို့ဟုတ်လားအေးဒါလေးတွေချက်ထွင်ပြီးတော့စဉ်းစားဖို့လိုတာပေါ့နော်အေးအဲ့ဒါပဲနဲ့ချက်ရှိသွားပြီတော့လေးချက်ရှိပါနော်။ဩစာရုပ်လက်ရခုံတိမ်ပြည့်၍ဟော။နံပါတ်5ရရှိလာနိုင်တဲ့ဒေါသရဲ့အဖြစ်ကပါလဲဆိုတော့ဂုံတိမ်ပြည့်၍။မုန်းနေတဲ့လူတွေဟာတဲ့မုန်းနေတဲ့ရန်သူချင်းကြီးရဲ့ပုံမှာအဟောဝတယနယတံအတ္တငါမုန်းနေတဲ့လူအရှက်ကွက်ပြီးတော့ဂုံတွေပြည့်ရင်တော့ကောင်းမှာပဲလို့သူတို့ကတောင်းတတယ်။အဲ့ဒါဒေါသအားကြီးရင်တော့အဲ့ဒီရန်သူတောင်းတတဲ့ချက်ကကိုယ်ကြီးရောက်လာ။ဆိုလိုတာကဒေါသအားကြီးလို့ရှိရင်ယတ္တဆိုတဲ့အကျော်ဆုံးနာမည်ကောင်းဂုံတရင်ကောင်းမယတ္တဆိုတာဒါရဲ့အတိပဲပါဟုတ်လားအဲ့ဒီနာမည်ကောင်းလေးတွေဂုံတရင်ကောင်းလေးတွေပျက်စီးသွားမယ်ဒီနေရာမှာမြတ်စွာဘုရားကမဟာကရုဏာပြတ်ထမ်းပြီးတော့အသေးစိတ်တောင်ပြောတာဂုံတရင်ကောင်းလေးတွေရဖို့ဆိုတာဘဝမှာမလွယ်ဘူးတဲ့အလုံးကိုစောင့်ကြည့်နိုင်မှအောင့်ဤနိုင်မှကြိုးစားအားထုတ်နိုင်မှဂုံတရင်ကောင်းလေးဆိုတာရတတ်တာဒါလူတိုင်းမရနိုင်ပါဘူးဟုတ်လားအေးအဲ့လိုခရခက်စီတိဆောက်ယူထားရတဲ့ဒီဂုံသတင်းကောင်းလေးတွေကဒေါသတစ်ချက်ထွက်လိုက်တာနဲ့စကားတစ်ခုမှားပြီးတော့အမှုရာတစ်ချက်ပြက်ပြီးတော့တချို့အဆက်ကွဲသွားတာတွေမရှိဘူးလားရှိတယ်အဖတ်စေလို့မရအောင်ကို ရှင်း ကိုင်း သွားတာ ဂုံကြီး ပြတ် သွားတာ အဲ့ဒါ မင်းမိုးဆိုး ကြီး ကတော့ တစ်တလုံး မွေး လာတဲ့ ချက် ကို တစ် မိနစ် ထဲ နဲ့ ရိုက်တက် ချက် စား လိုက် တယ်လို့ ပဲ ရေး တယ် ဒါဒေါသရဲ့ အဖြစ် ကို အဲ့လို မျိုး ဘက်စုံ တောင်းစုံ က နေ စဉ်းစား ကြဖို့ လိုတာ ပေါ့ နော် အေး ဘယ်နှ ချက် ရှိ သွား ပြီ တော့ 5 ချက် ရှိ သွား ပြီ နော် ဒေါသ အာကြီး ရင် ဂုံ ပြတ် တယ် ရှင်း ကိုင်း တယ် ဟုတ် ရဲ့လား ဩဇာ ရုပ် လဲ ရေ ဂုံ တိမ် ပြတ် ၍ မိတ်သက် ကင်း ကွာ နံပါတ် 6 ရောက်ရှိ လာ နိုင် တဲ့ ဒေါသ ရဲ့ အဖြစ် က မိတ်သက် ကင်း ကွာ ဘောဝတ္တယ နမိတ်တံ ဝ အာသ ငါ မုန်း နေ တဲ့ လူ မိတ်ဆွေ ပေါင်း သင် ခင် တီ တော့ ချစ်သူ ခင် သူ ရှား ပွား ပြီး တော့ တတိ ကြံ တ ကောင် ကျွတ် ဖြစ် နေ ရင် ကောင်း ပါပဲ လို့ မုန်း တဲ့ လူ တွေ က အချင်း ချင်း တောင်း တ တဲ့ သဘော ရှိ တယ် အဲ့ဒါ ဒေါသ အာကြီး ရင် တော့ အဲ့ဒီ ချစ် သူ ခင် သူ ရှား ပွား ခြင်း မိတ်ဆွေ ပေါင်း သင် နေ ခြင်း မိတ်ဆွေ ပေါင်း သင် မရှိ ခြင်း ရှိ တော့ လဲ မခိုင် မြဲ ခြင်း အဲ့ဒါ တွေ က အဲ့ဒီ ဒေါသ အာကြီး တဲ့ ပုဂ္ဂိုလ် တွေ ကို ရောက် လာ တယ် ဒီ နေရာ မှာ ပြည့်တတ် ပေါင်း တော်တော်တို့ဒေါသ အာကြီး ရင် မိတ်ဆွေ နေ တယ် ချစ် သူ ခင် သူ နေ တယ် ဆို တာ က တော့ အပေါ်ရန် စဉ်းစား ကြည့် ရင် ကို သိ နိုင် မယ် ထင် ပါတယ် ဒေါသ ဆို တာ အလွန် ပူ လောင် တဲ့ သဘော ရှိ တာ ဆို တော့ ဒေါသ တမန္တာ ကို ဘယ်သူ မှ မ ကပ် ခြင်း ဟုတ် တယ် မဟုတ် လား သာ သမီး တွေ ပြန် ဖြစ် တော် လဲ ပဲ မိဘ ဖြစ် တဲ့ လူ က ဒေါသ တွေ နဲ့ အမြဲတမ်း တစူးစူး တကူကူ ဖြစ် နေ မယ် အမြဲတမ်း စိတ် တွေ တွတ်တွတ် နေ မယ် စိတ် တိုင်း မ ကြ ဖြစ်ဖြစ် နေ မယ် ဆို ရင် ကြာ တော့ သာ သမီး တွေ က ကို နာ ကိုမကတ်ချင်မုန်းလို့ရလို့တော့မဟုတ်ဘူးရေရှည်မှာကိုဒေါသရဲ့ဓာတ်ကိုဘယ်သူကမှတီးမခံနိုင်ဘူးဟုတ်ရလားအေးဒါကြောင့်ပေးသက်ပေါင်းတို့ဒေါသအာကြီးရင်တော့ချစ်တဲ့ခင်တဲ့လူတွေကတပြေးပြေးနဲ့ကိုနာကခွာသွားမှာပဲခွာသွားလို့မရဘူးဆိုရင်လည်းခလန်းလန်းကနေမှာပဲခလန်းလန်းကကိုနေလို့မရဘူးအချိန်နဲ့တိမ်နဲ့ကိုနေရမယ်လို့မျိုးဖန်တီးထားတယ်ဆိုရင်တော့အတူတူတော့နေတော့နေလိမ့်မယ်ဒါပေမဲ့မေတ္တာတန်တဲ့တွေ့တွေ့တွေ့ကတော့ရှိမှာမဟုတ်ဟုတ်ရလားဒါကြောင့်ပြည့်တဲ့ဘောင်းတို့ဒေါသအာကြီးရင်ချစ်သူခင်သူနဲ့ပြီးတော့မေတ္တာငတ်ပြီးတော့အထီးရန်နေရတတ်တယ်။ဒါကြောင့်ဦးဇင်းတို့ဤတိမှာလည်းပဲပြောတာရှိပါတယ်။မေတ္တာတရားကတော့လနဲ့တူတယ်တဲ့မတားလဲတာတားလဲတာအေးချမ်းတော့ကြည်ကျင်ကြတယ်မြင်မြင်ကြတယ်ပေါ့။ဒေါသတရားကတော့နေနဲ့တူတယ်တဲ့ပူလုံးလောင်လုံးတို့မကြည့်နိုင်ဘူးမြင်နိုင်ဘူးမကြည့်ချင်ဘူးမမြင်ချင်ဘူးပူလောင်နေပေါ့နော်။ဒါကြောင့်လူတိုင်းလူတိုင်းတူတူကိုကိုမေတ္တာလိုအေးချမ်းတာမျိုးကိုပဲရခြင်းရလားပူလောင်တဲ့ဒေါသကိုဘယ်သူမှမရခြင်းဘူးဟုတ်ရလားတချို့ကလည်းပဲပြောတော့ပြောတာပေါ့လေသူတို့မချစ်တော့ရောဘာရေးလဲဟုတ်လားသူတို့မေတ္တာမရတော့ဘာကိစ္စရှိလဲမန်နေနဲ့အတ္တရင်းနဲ့ပြောတော့ပြောကြတာပေါ့ဒါပေမဲ့အဲ့ဒါကအပြောလောက်ပဲလို့ဦးဇင်းထင်ပါတယ်မေတ္တာမရခြင်းတဲ့လူဆိုတာကိုတော့မတွေ့ဘူးသေးပါကျိုးစွာဆုံးဦးဇင်းတို့ပြောနေကြစကားပါပဲဟိုခွေးလေးတစ်ကောင်ကတောင်ကိုကိုအမိလာနှံ့ပြီးတော့ချစ်ခင်တဲ့အမူအရာပြမယ်ဆိုရင်ကိုယ့်စိတ်ထဲမှာဘယ်လိုခံစားရမလို့သဘောကျတာပေါ့ဟုတ်တယ်မဟုတ်လားဒါပါလေလို့မင်းရင်မေတ္တာကိုခံစားတာလူတိုင်းလူတိုင်းကမေတ္တာကိုတန်ဖိုးထားတယ်မျက်နှိုးတွေရလဲရချင်းဟုတ်လားမရချင်ဘူးဆိုတာကကိုယ့်ကိုယ်ကိုတကယ်နားမလည်လို့ပြောတာတနည်းအားဖြင့်မရလို့ပြောတာလည်းဖြစ်ချင်းဖြစ်မယ်ဒါကြောင့်ဒေသပေါင်းတို့ကောင်တို့ဒေါသအာကြီးရင်တော့အထီးကျန်နေရတတ်တယ်။ဒါဒေါသရဲ့နံပါတ်6အပြည့်ပေါ့။အကျေပြောတယ်ကတော့အလွန်ကောင်းပါလေ။အဲဒါဦးဇင်းတို့ဟောထားတာလည်းရှိပါတယ်။ရန်သူအကြိုက်လိုက်ကြမှာလားဆိုတော့တရားတော်ဟောထားတာရှိတယ်နော်။အဲဒါဦးဇင်းတို့နံပါတ်9အပြည့်ကိုဆက်ပြီးတော့ပြောရရအောင်နော်။ဘုရားရုပ်လည်းရေကုန်တိမ်ပြည့်၍မိဖက်ကင်းကွာ။ဒေသောခါလီလင်းရွာပေသို့ရောက်တုံမြုပ်၏တော်။ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာပြည်ပြည်ဆိုလို့ရှိရင်ကောင်းရမြေရမရောက်နိုင်ဘူးတဲ့။ကျုံညာနဲ့ပူလောင်နဲ့ဆင်းရဲတဲ့ဘဝတွေကိုပဲရောက်သွားလိမ့်မယ်တဲ့။ဒီနေရာမှာမြတ်စွာဘုရားကဒေါသအာကြီးတဲ့လူအပေလေးပုံရောက်သွားလိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့အသေးစိတ်ဘယ်လိုရှင်းပြထားလဲဆိုတော့ဒေါသအာကြီးတဲ့ပုဂ္ဂိုလ်ဟာကာယေနဒုစရိတံဆိုတဲ့တိကိုယ်နဲ့မကောင်းတာတွေကိုလုပ်တတ်တယ်။ဝါစာယဒုစရိတံဆိုတဲ့တိနှုတ်နဲ့မဟုတ်တာတွေကိုပြောတတ်တယ်။မနတဒုစရိတံဆိုတဲ့ဒီစိတ်နဲ့မတင့်တော်တာတွေယုံညံ့တာတွေကိုတွေးမိတတ်တယ်။အဲ့လိုဒုစရိုက်မှုတွေလုံမိတဲ့အတွက်ကြောင့်ထိုဒုစရိုက်ကံတို့ရဲ့အကျိုးပေးရာဘုံဘဝဖြစ်တဲ့ငရဲတိဋ္ဌံပြိတာအတုလကေလို့ဆိုတဲ့အပေလေးပုံကိုရောက်သွားရတာတဲ့။ဒါမျိုးဆိုဘုရားရှင်ရှင်းလင်းချက်ပေါ့။အဲ့ဒီနေရာမှာဦးရှင်တို့ဘေးသက်ပေါင်းတော်ပေါင်းတို့ဒေါသအာကြီးရင်ညံ့တဲ့ဘဝမရောက်နိုင်ဘူးယုံညံ့တဲ့ဘဝကိုရောက်သွားတတ်တယ်ဆိုတာလေးကိုအလေးနဲ့ထားပြီးတော့စဉ်းစားသိရင်လေ။ဘာဖြစ်လို့လဲဆိုတော့ဒါကမှလို့ဦးဇင်းတို့ဘဝဆိုတာကအမြဲတမ်းဗရနေကြရမှာမဟုတ်ဘူးနော်။တစ်ချိန်မှတေချာဘဝမဖြစ်ရတော့တေရလိမ့်မယ်။ เตชะบอกตีนี้เนี่ยเป็นเตชะบอกโกเป็นบวชตะคู่เสร็จไปแล้วผิดเลยนะบ้าจังอุเซนก็ไม่เชื่อเว้นเนี่ยบอกว่าอย่างนั้นเลยส่วนเนาะบวชเสร็จเสียไม่รู้ป่ะหุล่ะเตชะบอกเสียไม่เชื่อยันน่ะไม่ผิดตีนเนาะเตชะบอกเสียมาเว้ยเนาะดีบวชสุดาอิญบวชก็เสร็จดีบวชเสร็จนบวชสุดาเตชะบอกผิดมั้ยบ้าจังไอ้ตัวตะบวชปีตะบวชเสร็จๆไปแล้วผิดเนี่ยได้เลยบวชดันนามะกินนี่รู้ป่ะบ่มากินนี่ล่ะ ဘဝတဏမကင်းသေးလို့ပေါ့ပါမကင်းသေးတာဘဝတဏဘဝတဏဆိုတဲ့စကားလုံးလေးပဲတွေ့ဖို့တော့ဓမ္မစကြာလေးတွေ့ဘူးလေနော်ဘဝတဏတဲ့ဘဝတဏဆိုတာကလူငယ်တွေနားလည်အောင်ပြောရရင်တော့ဘဝထဲမှာနေခြင်းသေးတယ်ဆိုတဲ့သဘောပါဘဝကိုတွေ့တာတဲ့မမောတဲ့ဆွဲလန်းတဲ့သဘောအဲဦးနေကဘုသူစီနိုင်မှာမရှိဘူးလားရှိတာပေါ့ဘာကြောင့်အဲ့ဒီဘဝတဏကြီးကဖြစ်နေတာလို့မေးရင်ဘဝရဲ့အကြောင်းကိုအမှန်တိုင် ကြည့်ရှုံဆုံးဆင်းရဲခြင်းတွေမတိကြသေးဘူးမတိတဲ့အခါကျတော့ဘဝကိုပဲအကောင်းထင်ပြီးတော့အကောင်းထင်ပြီးဆိုမှတော့လူကျင်နေကြခြင်းတွေဆိုတာကဖြစ်တော်တာပါပဲဟုတ်လားဘာကြောင့်လောဘဖြစ်တယ်လို့မေးရင်အကောင်းထင်လို့ကောင်းနေခြင်းလို့ဟုတ်ရဲ့လားအေးအဲ့ဒီဘဝတဏမကင်းလေဒီတည်းများကလဘလို့ဘဝတွေကတော့ဆက်ဆက်ပြီးတော့ဖြစ်နေမှာမြတ်သောဘဝမှာဆက်ပြီးတော့ဖြစ်မလားရုပ်သောဘဝမှာဆက်ပြီးတော သောဘဝကိုဖြစ်ရတာကမကောင်းဘူးလားပြောတော့ပြောတာပေါ့ဦးဇင်းတို့တစ္ဆာအမြင်နဲ့ကြည့်မယ်ဆိုရင်ဟာအပေလေးပုံလည်းပဲယုံနံဖြစ်ပြဒုက္ခတစ္ဆာလူနဲ့ပြန်မှာလည်းပဲယုံနံဖြစ်ပြဒုက္ခတစ္ဆာအတူတူပဲလို့ဟောဒါကတစ္ဆာရှုတော့မှကြည့်ရင်တော့ဟုတ်တယ်ဒုက္ခတစ္ဆာချင်းတော့တူတယ်သို့တော်မတူတဲ့အပိုင်းတွေအများကြီးရှိရတော့ခွေးတစ်ကောင်ရဲ့ဒုက္ခတစ္ဆာနဲ့လူတစ်ယောက်ရဲ့ဒုက္ခတစ္ဆာဘယ်အကုန်လုံးချစ်ဆွတူနိုင်မှာပါတော့ဒုက္ခတစ္ဆာချင်းသာတူတာမတူတဲ့အပိုင်းတွေအများကြီးရှိတယ်ခွေးတစ်ကောင်ရဲ့ဒုက္ခတစ္ဆာဆိုတာကအဲ့ဒီဒုက္ခကလွတ်မြောက်အောင်ရုန်းကန်နိုင်ခွင့်မရှိတဲ့ဒုက္ခတစ္ဆာလူတစ်ယောက်ရဲ့ဒုက္ခတစ္ဆာဆိုတာကဒီဒုက္ခကကိုယ်ကလွတ်အောင်ရုန်းကျင်နေဆိုရင်ယုံနိုင်ခွင့်အပြည့်အဝရှိတဲ့ဒုက္ခတစ္ဆာတူသလားမတူဘူးနော်ဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ယုံညံ့သောဘဝကိုရရတာနဲ့ဆိုင်ရင်တော့မြင့်မြတ်သောဘဝကိုရရတာကကောင်းတာပေါ့အဲ့ဒါမြင့်မြတ်သောဘဝကိုရရင်လည်းဆိုရင်တော့ဒေါသအာကြီးရင်တော့ရမှာမဟုတ်ဘူးဒေါသအာကြီးရင်တော့အဲ့ဒါမြတ်စွာဘုရားကကာယတ္တဗေဒာပရမရဏဒုက္ကတိဝိနိပါဒံဏိရိယဥပမစ္စတိခန္ဓာကိုယ်ပြက်လို့သေတာရဲ့အချမ်းမဲ့မှာဘလွန်ဆင်းရတဲ့အပေလေးပုံကိုပဲရောက်သွားလိမ့်မယ်တဲ့ဒီနေရာမှာဦးဇင်းတို့ဒီချက်လေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးအလေးနဲ့ထပ်ပြောခြင်းနေတယ်ကဒေါသအာကြီးရင်အပေလေးပုံရောက်တတ်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒုတိယဘဝကောင်းသောဘဝကိုရတာဆုသောဘဝကိုရတာဆိုတာတွေကသင်္ခါနီးစိတ်အနေထားပေါ်မှာအဓိကမူတည်ရဟုတ်တယ်မို့လားယုံညံ့တဲ့စိတ်ပူလောင်တဲ့စိတ်ရှုပ်ထွေးတဲ့စိတ်တွေနဲ့တည်သွားရင်တော့ရှင်ကြံသောဘဝပူလောင်သောဘဝရှိသေးသောဘဝကိုရောက်သွားပါမြင့်မြတ်သောစိတ်အေးချမ်းသောစိတ်ကြည်လင်သောစိတ်နဲ့ပြည့်မယ်ဆိုရင်တော့မြင့်မြတ်သောအေးချမ်းသောကြည်လင်သောဘဝလေးတွေရမှာပေါ့ဟုတ်လားအဲ့လိုဆိုလို့ရှိရင်တေခါနီးမှာစိတ်ကောင်းနှလုံးကောင်းလေးနဲ့ပြည့်နိုင်ဖို့ကအလွန်အရေးပါတယ်ဆိုတဲ့အနေထားတော့တေခါနီးဆိုတာကလည်းစိတ်ကောင်းနှလုံးကောင်းဖြစ်ဖို့အလွန်ခက်ခဲတဲ့အနေထားလို့ဦးဇင်းကတော့ထင်တယ်ဒါပေမဲ့လို့လည်းကိုယ့်ဟာကိုယ်ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားကြည့်ပါတေဂာနီးအနေထားဆိုတာကရှင်သက်ဆရာကိစ္စကြီးမှမဟုတ်ဖဲတော့စိတ်တိုင်းကြဆရာကိစ္စကြီးမှမဟုတ်ဖဲတော့ဟုတ်လားဆိုကြပါစို့ကိုယ်အလွန်မြင့်လို့တဲ့ခြေရတဲ့တံပိုးထားရတဲ့ဥစ္စာပစ္စည်းတွေရှိတယ်ကိုယ်ကိုခြေကြတဲ့မြင့်လို့ကြတဲ့ကိုယ်ကလည်းခြေရတဲ့မြင့်လို့ရတဲ့ပုဂ္ဂိုလ်တ attva တွေရှိတယ်ဆွေမျိုးတွေမိသားစုတွေအတိုင်းဝိုင်းတွေဟုတ်လားအဲ့ဒါတွေအကုန်လုံးကိုစွန့်ရတော့ပဲနောက်ဆုံးမိမိအလွန်ချစ်ခင်ရပါတယ်ဆိုတဲ့ဒီခန္ဓာကိုယ်ကြီးကစွန့်ရတော့ပဲဒါဟာစိတ်တန်းကြစရာကိစ္စကြီးဖြစ်နိုင်မှာပါလားဆိုကြပါစို့ဒါစိတ်တန်းကြစရာကိစ္စကြီးဟုတ်မဟုတ်ဆိုတာကိုတည်ချာချာပေါ်လွင်အောင်ထပ်ပြီးတော့စဉ်းစားသိခြင်းနေတယ်ဗျာဆိုကြပါစို့မပြောကောင်းမဆိုကောင်းခလားလေးကတော့ခံဥမာရမယ်ဟုတ်လားမပြောကောင်းမဆိုကောင်းကိုအလွန်ချစ်ရတယ်ကိုမိသားစုတွေကတစုံတစ်ယောက်ကိုဘွားတွေကအပြီးပိုင်ထွက်သွားမယ်ဆိုခဲ့ရင်ကိုဘယ်လိုခံစားရမလို့အကြီးအကျယ်တုံ့လုံချုံချမ်းပြီးတော့ဒါအလွန်မင်းစိတ်တော့ကရောက်ရမယ်ပေါ့ကိုဘဝတွေကကိုချစ်ရတဲ့လူတယောက်ထွက်သွားတာတကယ်တမ်းကတော့ကိုနဲ့တယောက်နဲ့ခွဲတာဟုတ်တယ်နော် ကိုကိုယ်တိုင်းပေးရပြီဆိုရင်ကိုနဲ့အားလုံးနဲ့ခွဲမှာကိုနဲ့တယောက်ခွဲတာတောင်ကို့မှာအကြီးအကျယ်ခံစားရတယ်ဆိုရင်ကိုနဲ့အားလုံးနဲ့ခွဲတဲ့အခါမှာဘယ်လိုများနေမလဲဓမ္မကြီးတွေပြောနေကြစကလုံးနဲ့ပြောရမှာဆိုရင်တော့စဉ်းစားလို့တောင်မရဘူးလို့ပြောရလို့ကြားဟုတ်လားစဉ်းစားကြည့်နော်ဒီကကြီးမိုင်များဟုတ်လားဒါကြောင့်ဒီကနေ့အနေထားဆိုတာကစိတ်တိုင်းကြဆက်ကိစ္စဟုတ်သလားမဟုတ်ဘူးအဲ့ဒီအချိန်မှာစိတ်ကောင်းနှလုံးကောင်းဖြစ်ဖို့မြင့်မြတ်တဲ့စိတ်ဖြစ်ဖို့ဆိုတာတော်တော်မလွယ်ဘူးဟုတ်လားတွေ့နေရတဲ့အနေအထားကလောဘဒေါသဖြစ်เสียအနေအထားကြီးလို့ဦးဇင်းထင်တဲ့ပြောရင်လက်မခံနိုင်တရားစိတ်တိုင်းမကြတရားအနေအထားကြီးလို့ထင်တယ်အဲ့ဒီတော့ဆက်ပြီးတော့စဉ်းစားပါဦးဒီကရမတို့ဦးဇင်းတို့နေ့စဉ်ဒေါသဖြစ်ဖြစ်နေတဲ့ကိစ္စနေ့တိုင်းနေ့တိုင်းစိတ်တူနေရတယ်မရှိဘူးလားဆိုတော့အဲ့ဒီစိတ်တူနေတဲ့ကိစ္စတွေဟာတည်ခြင်းတရားလောက်စိတ်တိုင်းမကြเสียကိစ္စလားတည်ခြင်းတရားလောက်အော်ဘဝမှာမကျင်တတ်စရာကောင်းတဲ့ကိစ္စလားလို့မေးရင်တည်ခြင်းတရားနဲ့နှိုင်းချင်ဘာမှမပြောပါတော့တဲ့အသေးအမွှားမဆိုနိုင်ဘူးလားဒီအဲ့ဒါလို့ဆိုရင်အသေးအမွှားလေးတွေကိုတော့ငါဟာအမြဲတမ်းစိတ်တိုင်းမကြမှုဒေါသနဲ့ဖြည့်ရှင်းဖြည့်ရှင်းနေမယ်ဆိုရင်အလွန်ခက်ခဲတဲ့တော့မကျင်တတ်စရာစိတ်တိုင်းမကြစရာကောင်းတဲ့တည်ခြင်းတရားကြီးနဲ့တွေ့ရင်ငါဘယ်လိုများတုံ့ပြန်ပါလဲဒါလေးကိုစဉ်းစားသိချင်တာပါဟုတ်လားဒါကြောင့်ပေးသက်ပေါင်းတော်တို့ဒေါသအကြီးရဲ့ပုဂ္ဂိုလ်ဟိုရုံညက်တဲ့ဘဝရောက်သွားလိမ့်မယ်ဆိုတာဒီအချက်ကိုလည်းပဲစဉ်းစားရမယ်။နောက်တစ်ချက်ကအလေးအကျင့်ဆိုတာကြီးကိုလည်းပဲနည်းနည်းစဉ်းစားသိချင်။ဟောဆိုအလေးအကျင့်ကအစွမ်းရှိရဲ့ကဆိုရပါစို့ဓမ္မကြီးထိတ်စရာလန့်စရာတွေ့ပြီဆိုရင်နှုတ်ကနေရောင်ရတာမရှိဘူးလား။တချို့ကြတော့လည်းပဲစိတ်တည်မင်္ဂလာရှိတဲ့ဘုရားတရားနဲ့ဆက်တဲ့စကလုံးလေးတွေနဲ့ရောင်ရတာပေါ့နော်။တချို့ကြတော့လည်းပဲအယုဒ္ဓအနတ္တတွေထွက်လာတာပေါ့။ဘလိုပဲရောင်ရောင်တည်တည်ချာချာကြီးထွက်အောင်လှုပ်လိုက်တာတော့မဟုတ်သူ့ရဲ့အလေးအကျင့်နဲ့သူ့ရဲ့နှုတ်ကထွက်လာတာအဲ့လိုဆိုရင်တရားတော်တို့ဦးဇင်းတို့တေဘာနီးမှာဒေါသနဲ့မတည်ဖို့အတွက်မတည်ခင်မှာဒေါသဖြစ်အောင်လှုပ်လှုပ်နေတဲ့အလေးအကျင့်ကိုရှော့ဖို့လို့ဦးဇင်းရဲ့ဒေါသဖြစ်အောင်တော့ဘယ်သူမှအလေးအကျင့်တည့်ရနေနဲ့တော့လိကျင့်နေမယ်မထင်ပါဘူးလို့အဲ့လိုမပြောနဲ့ဗျအဲ့လိုစိတ်နဲ့သာမလိကျင့်တာလိကျင့်နေတယ်လို့ကြီးဖြစ်နေတာကတော့အမှန်ပဲလို့ဦးဇင်းထင်ဆရာမဆိုတရက်တရက်ကောင်မှာစိတ်ပဲဘယ်နှခါလောက်တူလဲဆိုအဲ့ဒါလေးကိုမှတ်ပေါ့။နော်တရက်ကောစိတ်ကနှခါလောက်တူလဲဆိုရင်တစ်လဆိုရင်ဘယ်လောက်များသွားမလဲ။တစ်နှစ်ဆိုရင်အချိန်ပေါင်းဘယ်လောက်တက်လာမလဲ။ဟာငါအသက်40ရှိပြီ50ရှိပြီဆိုရင်တော့ဒေါသဖြစ်တဲ့စိတ်တူတဲ့အချိန်တွေကကြောက်စရာလန့်စရာကနန်းအထိရောက်မလာပြီဘူးလား။ရောက်လား။အဘလုံနေတာတော့အလေးအကျင့်လုံနေတာပေါ့။အဲ့တော့အချိန်အရေအတွက်တွေများအလေးအကျင့်တွေများတော့တရားသမားတို့ဦးဇင်းတို့တွေကဒေါသဖြစ်တဲ့နေရာမှာအလွန်ကျွမ်းကျင်နေပြီလို့ဆိုရမှာမဆိုနိုင်ဘူးလားဆိုနိုင်တယ်ဘယ်လောက်ထိကျွမ်းကျင်နေလို့ထင်တော့တခါတလေကိုယ့်ကိုယ်ကိုစိတ်မလို့တို့လို့တို့သွားလိုက်မှတော့မသိရဘူးဟုတ်လားအကုန်လုံးပြင်းစင်သာပြီးသားခလုတ်နှိမ့်ရတာတဲ့တော့လွယ်သေးတယ်အော်တို့လို့လို့ဖြစ်သွားတာပဲဒေါသဖြစ်ဖို့အတွက်ဘာလို့ကြီးလှုပ်လိုက်မယ်လို့ဘာမှကြိုတင်ပြင်ဆင်ပြီးတော့လှုပ်เสียမလို့ဟုတ်လားဘာကြောင့်အဲ့ဒါလောက်တရားဓမ္မတို့ဥဒိနေတွေကဒေါသဖြစ်တဲ့ကိစ္စမှာကျွမ်းကျင်နေတာတော့လို့မေးရင်အလေးချင်များလို့ဒါဒီဘဝအလေးချင်ပဲရှိသေးတယ်အရင်ဘဝကအလေးချင်နေမပြောသေးဘူးဟုတ်လားအေးအဲ့ဒါလို့ကြီးတာဒီအလေးချင်ကြီးကသွားမယ်ဆိုရင်အလွန်စိတ်တိုင်းမကြစရာကောင်းတဲ့ပေခြင်းတရားလိုမျိုးနဲ့တွေ့လာပြီဆိုရင်ဒီအလေးချင်ကြီးအတိုင်းဆက်ပြီးတော့ဖြစ်မသွားနိုင်ဘူးလားဒါဥစဉ်ကချင်းချောင်းနေတာမဟုတ်ပါဘူးဒါသဘာဝကျတယ်လို့ထင်ပါတယ်ဟုတ်လားအေးဒါကြောင့်ပိဿတ်ကောင်းသူတော်ကောင်းတို့မြတ်စွာဘုရားကဒေါသအားကြီးရင်တော့ယုံညံ့တဲ့ဘဝရောက်သွားလိမ့်လို့ခေါ်တာနော်တော့ဦးဇင်းတို့ဒေါသရဲ့ဖြစ်ဘယ်နှမျိုးရှိပြီတော့ခုနှစ်မျိုးရှိပြီနော်ဤတိလောကဘုံဘဝ၌မိမယောက်ျားမြတ်ထွန်းများမှုပုံပြာရွင်ွက်ရုပ်ရှင်ပြည့်ဤပိစ္ဆဒုက္ခမချမ်းသာဘူးပြူရာကိစ္စအဝဝ၌ကောတ္တလွတ်မှုအမျက်ဆိုးကြောင့်ကျိုးမဲ့ကိုပင်ကျိုးရှိခင်လျက်ကျိုးပင်ရှိလက်မရှိမှရွေချိုချော်ပြူမှကျိုးမများသည်ဩဇာရုပ်လျက်ဂုံတိန်ပြည့်၍မိဖက်ကင်းကွာတေသောခါလေးလေးရွာပေသို့ရောက်တုံမြို့ဤသို့ဖြစ်မူတဖက်လူဟုရန်သူနှစ်ထောင်အားရကြောင့်လည်းမကောင်းတရားခုနှစ်ပါးတို့ယောက်ျားမိမမြတ်ထွက်ကြသာထိုမြတ်သူထံရောက်၏မှန်ဟုဘုံတံဓမ္မဆက်ဟောဖို့မြတ်သည်အမျက်မထွက်ကြလေနဲ့နောက်ဆုံးစကားလုံးလေးကတော့အကောင်းဆုံးလို့ပြောရမှာဟုတ်လားဗတ်တဲ့တို့ညာအမြဲမထွက်ကြလိမ့်နဲ့တဲ့အမြဲထွက်ရင်တော့ရန်သူတွေဖြစ်စီခြင်းနဲ့ကိုယ်မဖြစ်ခြင်းနဲ့မကောင်းတဲ့အပြစ်အနာစာခုနှစ်မျိုးလောက်ကိုယ့်စီကိုရောက်လာလိမ့်မယ်ဟုတ်လားဒါကြောင့်ဒေါသမှာဒီလိုအပြစ်တွေရှိတဲ့အတွက်ကြောင့်မြတ်စွာဘုရားက ဒေါသဖြစ်เสียจุ้งลาไปช่วยมิมิเยสิทธิ์ကိုဒေါသမဖြစ်အောင်အပမန္တလို့အမြင်ရတယ်ပတိနဲ့အကာကိုအဆောင်ရှောက်ကိုလုပ်ထားရမယ်တဲ့ဆောင်ရှောက်မယ်ရာဌာနလင်းမျိုးတွေကဘယ်နှမျိုးပြီးသွားပြီဆိုနှမျိုးပြီးသွားပြီเนาะလောဘဖြစ်เสียจุ้งลาရင်လောဘမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ် ဒေါသဖြစ်เสียจุ้งลาရင်ဒေါသမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်နောက်သုံးခုမြောက်ဆောင်ရှောက်ရမယ်တရားကဘာလဲဆိုတော့မာမေမောဟနိယတုဓမ္မေတုစိတ္တံမုံရှိတိအတ္တရူပေနအပမာတောတတိစေတံသောအရခောကရဏီယောမောဟနိယတုတွေ့ဝေဝေကောင်းကောင်းသောဓမ္မေတုအိဋ္ဌာယောနိဋ္ဌာယောတို့၌မေငါဤစိတ္တံစိတ္တိမာမုံရှိတိမတွေ့ဝေပါစေတည်း မောင်းမုံရှိမတွေ့ဝေပါစေတည်းဣတိအီလိုစဉ်းစားဆင်ခြင်၍အတ္တရူပေနမိမိရဲ့ကျိုးစီဘဝကိုအလိုရှိသောပုဂ္ဂိုလ်သည်အပမတောအပမတအမြင်ရသောတတိတတိတိဟုသောစေတသောစိတ်ဤအရခောဆောက်ရှောက်ကိုကရဏီယောပြုသင့်ကုန်၏ဟောနံပါတ်3ဆောက်ရှောက်မဲ့အရာကမောဟဖြစ်เสียအာယုံကျုံးလာရင်ငါရဲ့စိတ်ထဲမှာမောဟဆိုတဲ့တူဝေခြင်းသဘောမဖြစ်ပါစေတည်းလို့စဉ်းစားဆင်ခြင်ပြီးတော့ဒီစိတ်ကိုတတိနဲ့ကာကွယ် ဖြစ်ဖွယ်ရာအာယုံဆိုတာဘာလဲဆိုတော့အဋ္ဌာယုံအနိဋ္ဌာယုံဒီလိုပြောတယ်နော်ဆိုတော့ကလောဘဖြစ်ဖွယ်ရာအာယုံကိုကြတော့ဘယ်လိုပြောတော့အဋ္ဌာယုံလို့ပဲပြောတယ်ဒေါသဖြစ်ဖွယ်ရာအာယုံကြတော့ဘယ်လိုပြောတော့အနိဋ္ဌာယုံလို့ပြောတယ်အခုမောဟဖြစ်ဖွယ်ရာအာယုံကြတော့ဘာလဲတော့အဋ္ဌာယုံလည်းဖြစ်နိုင်တယ်အနိဋ္ဌာယုံလည်းဖြစ်နိုင်တယ်ဆိုလိုတာကလောဘကအဋ္ဌာယုံနဲ့တွေ့မှလားဖြစ်နိုင်လားဒေါသကြတော့အနိဋ္ဌယုံနဲ့တွေ့မှလားဖြစ်နိုင်တာသို့သောမောဟကြတော့အိဋ္ဌယုံမဖြစ်ဖြစ်အနိဋ္ဌယုံမဖြစ်ဖြစ်မောဟဖြစ်နိုင်တယ်တကယ်တကယ်ကတော့လောဘဒေါသတည်းဒီမောဟကပို့ပြီးတော့အရေးပါတယ်လို့ဆိုရမယ်ဘာဖြစ်လို့လဲဆိုတော့မောဟမဖြစ်ရင်လောဘလည်းဖြစ်လို့မရဘူးဒေါသလည်းဖြစ်လို့မရဟုတ်လားမောဟဆိုတဲ့တူဝိညာဉ်သဘောအမှန်မသိတဲ့သဘောဖြစ်လို့သာလဲတူခြင်းစရာကောင်းတယ်လို့ထင်တော့လောဘဖြစ်ရတာမကျင့်တဲ့စရာကောင်းတယ်လို့ထင်တော့ဒေါသဖြစ်ရတာဒါကြောင့်မောဟကိုသာအရင်တားဆီးထားနိုင်တယ်ဆိုရင်လောဘလည်းဆက်ဖြစ်စရာအကြောင်းမရှိဘူးဒေါသလည်းဆက်ဖြစ်စရာအကြောင်းမရှိဘူးပေါ့မဆိုနိုင်ဘူးလားဗျာဆိုနိုင်တယ်အဲ့လိုဆိုလို့ရှိရင်အဲ့လောက်အရေးပါတဲ့မောဟတရားတကယ်ကိုယ်ကိုယ်နားလည်ဖို့လိုပြီနော်ဒီမောဟဆိုတာဘာကိုပြောတာလို့ဆိုရင်အမှန်တရားကိုမသိတာလို့အကျဉ်းချင်းပြောရင်လည်းပဲရပါတယ်ဒီနေရာမှာဦးဇင်းတို့မင်းမဆိုကြီးအဲဒေဒီဆိုကြီးကတော့မောဟကိုသူကအကျဉ်းများအဖြစ်၅မျိုးလောက်သူပိုင်းခြံပြီးတော့ပြတယ်ပေါ့ဒါလည်းအလွန်မှတ်သားစရာကောင်းတယ်လို့ထင်ပါတယ်ပထမဆုံးကြီးပြောတာကကမ္မတံမောဟကံနဲ့ကံရဲ့အကျိုးကိုမသိတဲ့မောဟပေါ့ဒါကြမ်းကဒီသဘောဝတရားတွေဆိုတာနော်ကံရဲ့ကံနဲ့ကံရဲ့အကျိုးဒါတရားပေါင်းရှိတယ်ကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်လုံးမိပြီဆိုရင်တော့နော်ချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့အကျိုးအာနိသင်ဒါတိချာပေါက်ဒီအလုတ်နဲ့တန်တဲ့အကျိုးရလတ်ကိုကိုသိမ့်ပြရမယ်ဒါကိုရှောင်ရွက်လို့မရအောင်အဲ့ဒီအချက်ကိုသိဖို့မြင်ဖို့လိုတယ်။ဟောဆိုအဲ့ဒီအချက်ဟာအမှန်တရားဖြစ်တယ်။ကောင်းတာလှုပ်ခြင်းသည်ချမ်းသာခြင်းရဲ့အကြောင်းဆိုတာလှုပ်ခြင်းသည်ဆင်းရဲခြင်းရဲ့အကြောင်းဒါမှန်တဲ့အတွက်ကြောင့်ဒါကိုသိဖို့လိုတယ်။မသိရင်မောဟ။ဒါအလွန်မှကြမ်းတမ်းနဲ့ပြင်းထန်တဲ့မောဟတစ်မျိုးပေါ့။ဒီမောဟတွေအခုခေတ်လူသားတွေရဲ့တဏ္ဍာမအများကြီးရှိတယ်။နောက်ကံကံရဲ့အကျိုးကိုနားမလည်နိုင်လက်မခံနိုင်တဲ့အဲ့ဒါလောက်ထိဖုံးထားတယ်မိုက်နေတယ်ပေါင်းနေတယ်မောဟတမျိုးဒါကမ္မတံမောဟနော်နောက်ဦးဇင်းတို့ဘာလို့ဆိုတော့ဓမ္မတံမောဟဓမ္မတံမောဟဆိုတာကဟောရုပ်ထက်နံတက်ပဲရှိတယ်ပုဂ္ဂိုလ်တ attva မရှိဘူးလို့မသိတဲ့သဘောစာလို့ပြောရရင်တော့ဟောနာမရူပပရိစ္ဆေဒဉာဏ်မရှိတဲ့သဘောနော်ရုပ်နာမျှသာဖြစ်တယ်ပုဂ္ဂိုလ်တ attva မရှိဘူးလို့မသိတဲ့သဘောအဲ့ဒါကိုဓမ္မတမ္မောဟသဘောတရားတွေရဲ့ပုံမှန်သူတွေ့ဝေးတဲ့သဘောပေါ့အဲ့တော့ယုံနံကိုပဲငါလို့သူလို့ပုဂ္ဂိုလ်တ attva လို့ထင်လိုက်တာဓမ္မရဲ့ပုံမှန်သူအမြင်မရှင်းတာအဲ့ဒါကိုပါခေါ်မလို့ဓမ္မတမ္မောဟနောက်ဦးဇင်းတို့တတိယမောဟကဘာလို့ဆိုတော့ပစ္စယတမ္မောဟပစ္စယတမ္မောဟဆိုတာကအကြောင်းအကျိုးသဘောကိုမသိတာဒီယုံနံနေရာပစ္စယအကြောင်းရှိလို့ဖြစ်တာအဲ့ဒါလိုအကြောင်းအကျိုးသဘောမျှပဲလို့မသိရင်အဲ့ဒါလည်းမောဟပဲဒီနေရာမှာဆရာကြီးကဆရာကြီးစီစဉ်တဲ့ဦးဇင်းတို့အလင်းကျမ်းဆိုတာရှိတယ်အဲ့ဒီထဲမှာသူက ပစ္စယတမောဟအကြောင်းအကျိုးကိုမသိဘူးဆိုလို့ရှိရင်လေဟောအင်မတန်ဆိုးွားတဲ့နောက်ဆက်တွဲတွေဖြစ်နိုင်တယ်ပေါ့။ဘာတွေဖြစ်နိုင်လို့ဆိုလို့ရှိရင်သူပြောတာတော့စိတ်ဝင်စားတဲ့အကောင်းပါလေ။အဟိတုကဒိဋ္ဌိရောနတ္ထိကဒိဋ္ဌိရောအကရိယဒိဋ္ဌိရောဆိုတာဒိဋ္ဌိတွေကမှလို့အလုံးကြောက်စရာကောင်းတယ်။ဘာအကြောင်းတရားမှမရှိဘူး။ဘာမှမရှိဘူး။လုံးစရာမလိုဘူးဆိုပြီးတော့ဆွေးမြဲသွားရင်သူကနိယတမိစ္ဆာဒိဋ္ဌိဖြစ်နိုင်တယ်ပေါ့။ဟောအကြောင်းကိုပယ်တာ။အကြောင်းအကျိုးကိုနားမလည်တဲ့အခါကျတော့လောကကြီးမှာဘာတွေပဲဖြစ်နေနေသူဖြစ်ချင်လို့ဖြစ်နေတာဘာအကြောင်းမှမရှိဘူးလို့ယူဆလိုက်တဲ့အခါကျတော့လုံးချင်တာလုံးကိစ္စမရှိဘူးဆိုတဲ့အဖြစ်မျိုးထွက်လာအလွန်ကြောက်စရာကောင်းတော့အဲ့လိုဒိဋ္ဌိကြီးကြီးဖြစ်နိုင်တယ်ဒါအကြောင်းကိုငင်းပယ်တာတချို့ကြတော့လည်းအကြောင်းကိုငင်းပယ်တာမဟုတ်အကြောင်းကိုရှာတော့ရှာတယ်ဒါပေမဲ့သူတို့ပြောလိုက်တဲ့သူတို့စိတ်ထဲမှာထင်တဲ့အကြောင်းကမှားယွင်းတဲ့အကြောင်းဖြစ်နေတယ်အဲ့ဒါကဘာလဲဆိုတော့ဦးဇင်းတို့ဆွေးကြပါစို့တတ္တဝါတွေကိုအပြင်မှာအကြီးကဖန်ဆင်းထားတာသာဝရဘုရားကဖန်ဆင်းထားတာသူကအကြောင်းကိုတော့ပြန်တယ်ဒါပေမဲ့သူပြတဲ့အကြောင်းကမှားနေဟုတ်လားအဲ့ဒါမျိုးကိုကြာတော့ဦးဇင်းတို့ဝိတမဟေတုကဒိဋ္ဌိလို့ခေါ်တယ်အကြောင်းရှာမှားတာမရှိဘူးလားဒီဖြစ်ပါရှိရနော်ဟောတချို့ကြတော့အကြောင်းအကျိုးကိုတကယ်မသိတဲ့အခါကျရင်ဘုရားဘာသာဝင်တွေကဓမ္မတောင်ရှိတယ်အဲ့ဒါဘာလို့ဆိုတော့ဘာပဲဖြစ်ဖြစ်ကံကြောင့်ဖြစ်တာပါခွာဟောရှိကံတစ်ခုတည်းကိုပဲသူကအကြောင်းတရားလို့သတ်မှတ်တာအဲ့ဒါကိုကြတော့ဦးဇင်းတို့ဘာဒိဋ္ဌိလို့ပြောတော့ဥပေကတဟေတုဒိဋ္ဌိဘာပဲဖြစ်ဖြစ်ကံကြီးပဲယုံဝင်ဖွဲ့ပြီးတော့ခြားနော်စိတ်ကြောင့်ဖြစ်တာတွေမရှိဘူးလားကုသိုလ်အဟာရကြောင့်ဖြစ်တာတွေကိုမရှိဘူးလားရှိတာပေါ့နော်အကြောင်းတရားကိုသူလက်ခံတယ်ထိုက်တဲ့လောက်တသိတ္တိတာလည်းမှန်တယ်သို့တော်သူရှာပြတဲ့အကြောင်းတရားကမပြည့်စုံသုံးချက်ပြောလိုက်တယ်နော်အကြောင်းကိုလက်မခံဘူးအလွန်ဆိုးတယ်အကြောင်းကိုလက်တော်ခံတယ်ဒါပေမဲ့သူရှာပြတဲ့အကြောင်းကြီးကမှားနေတယ်ဟုတ်လားဟောအကြောင်းတော်ရှာတယ်မပြည့်စုံဘူးတတိယတိတန်ဖြစ်နေတယ်ဒါကြောင့်ပြည့်တဲ့ဘုံသူတော်တို့အကြောင်းအကျိုးသဘောတွေကိုနားလည်ရင်ဒါဉာဏ်အလွန်ကြီးပဲပဋ္ဌာန်းဆိုတာအကြောင်းအကျိုးသဘောပဲအဲ့ဒါတက်တူတဲ့နည်းနဲ့ဟောထားတာကတော့ပရိစ္ဆေသမုပ္ပါပရိစ္ဆေသမုပ္ပါဆိုတာအကြောင်းအကျိုးသဘောပဲပရိစ္ဆေသမုပ္ပါကိုအနှစ်ချုပ်မယ်ဆိုရင်ဒါကြောင့်ဒါဖြစ်တယ်ဒါမဖြစ်ရင်ဒါမဖြစ်ဘူးနော်ဒါကြောင့်ပြည့်တဲ့ကောင်းတဲ့တော်တို့တကယ်တမ်းကဒီတဘာဝလောကကြီးမှာအကြောင်းအကျိုးသဘောတရားမျှတာဖြစ်တယ်လို့နားလည်ရအဲ့ဒါနားမလည်ဘူးဆိုရင်အဲ့ဒါပစ္စယသမောဟမောဟကလည်းဘယ်နှမျိုးရှိသွားပြီတော့အသုံးမျိုးရှိသွားတယ်နောက်၄ခုမြောက်မောဟကဘာလို့ဆိုတော့လက္ခဏသမောဟလက္ခဏသမောဟဆိုတာကယုံနံတို့ရဲ့နော်လက္ခဏာလို့ဆိုရမယ်အနိစ္စဒုက္ခအနတ္တမမြဲခြင်းဆင်းရဲခြင်းအနစ်မရှိခြင်းဆိုတဲ့တရားကိုမသိတဲ့သဘောဝိပဿနာဉာဏ်ကျင်းတဲ့သဘောလို့အလွယ်မှတ်ရင်လည်းရပါတယ်။တကယ်တမ်းကဒီရုပ်တဏ္ဍတ္တရားဘာမှတည်တတ်နေတယ်ဆိုတာမရှိဘူး။ခုပဲဖြစ်ပြီးတော့ခုပဲမရှိတော့ဘူး။ဒါပေမဲ့နောက်ထပ်ဖြစ်နေတာဆက်ပြီးတော့ဖြစ်နေတယ်။ဆက်ဖြစ်တာတွေကအလွန်မြန်နဲ့နှုံထားနဲ့တွားနေတာဆိုတော့ဒကာသမားတို့ဦးဇင်းတို့ကအမြဲတမ်းတည်နေတယ်လို့ထင်တယ်။အမှန်ကဘယ်ရာမှအမြဲတမ်းတည်တာမဟုတ်ဘူး။တည်နေတာဘာမှမရှိဘူး။ဒီနေရာရှိရင်ဒါကတော့စဉ်းစားကြည့်ဒါအလုံးမလည်းပဲတိတာမြင်လာတယ်လို့ဦးဇင်းထင်တယ်။ဦးဇင်းစောစောတုန်းကတရားစဟောတုန်းကအနေထားတွေခုပါရှိသေးတယ်။ဘာမှမရှိတော့ဘူး။အခုဟာကအခုဟာပဲလေ။ဒါနဲ့အခုဟာလည်းပဲသူရက်တည်နေလို့ရသလား။မရဘူး။နောက်ထပ်တစ်ခုထပ်ပြီးတော့ဖြစ်လာတာပဲ။ဘယ်ရာကိုမှတည်တတ်နေအောင်ရက်တည်နေအောင်ခိုင်မြဲနေအောင်လုံးလို့မရဘူး။အကုန်လုံးဟာဖြစ်ပြီးရင်မရှိတော့ဘူးပဲ။ဖြစ်ပြီးရင်ချုပ်ကောက်သွားတာမရှိတော့ဘူး။ဟုတ်လား။အဲ့အဲ့ဒီဖြစ်ပြီးရင်ချုပ်ပြောက်သွားတဲ့အတွက်ကြောင့်ဘဝမှာဘာပဲဖြစ်ဖြစ်ကောင်းနေလို့မဆိုနိုင်ဒုက္ခဆိုတာဒါကိုပြောရအောင်နောက်တစ်ခါကြီးမိုင်းများဒုက္ခဝေဒနာလောက်ကိုသာနေဒုက္ခလို့နားလည်ထားလို့မရဘူးနော်ဘဝမှာဒုက္ခဝေဒနာပဲဖြစ်ဖြစ်ဒုက္ခဝေဒနာပဲဖြစ်ဖြစ်ဖြစ်ချင်တာဖြစ်ပါစေဖြစ်ပြီးရင်မရှိတော့အဲ့ဒီလိုမျိုးအမြဲတမ်းချုပ်ပြောက်လိုက်နေတဲ့အတွက်ကြောင့်ဘာဖြစ်လို့မှကောင်းနေလို့မဆိုနိုင်ဘူးလို့ပြောတာဟုတ်လားအဲ့ဒီမမြဲတာကြီးမြဲအောင်လုပ်လို့မရအဲ့ဒီမကောင်းတာကြီးကိုလည်းပဲကောင်းအောင်လုပ်လို့မရနော်ကိုယ့်ရဲ့အလိုဆန္ဒနဲ့ဘာမှဟိုပြုပြင်လို့မရတဲ့အတွက်ကြောင့်ဆိုလိုတာကအနိစ္စဒုက္ခဖြစ်တာကိုအနိစ္စဒုက္ခမဖြစ်အောင်လုပ်လို့မရတဲ့အတွက်ကြောင့်အဲ့ဒါကိုအယံမြင်အနတ္တလို့နားလည်ရအောင်အဲ့ဒီအနိစ္စဒုက္ခအနတ္တလေးယုံနံတို့ရဲ့လက္ခဏာယုံနံတို့မှာအနိစ္စဒုက္ခအနတ္တဆိုတာတိကျောင်းလက္ခဏာယုံနံမှန်ရင်ဒီအချက်၃ချက်ရှိတယ်ဒီအချက်၃ချက်ပြလာပြီဆိုရင်ဒါယုံနံပဲ ဒီအဲ့ဒီလက္ခဏာကိုမသိဘူးဆိုလို့ရှိရင်အဲ့ဒါဘာလို့ခေါ်မလို့လက္ခဏာတန်မောဟမောဟ၄မျိုးရှိပါနော်နောက်ဦးဇင်းတို့၅ခုမြောက်မောဟကဘာလဲဆိုတော့နိဗ္ဗာန်တန်မောဟတဲ့နိဗ္ဗာန်ကိုမသိတဲ့သဘောဒါကတော့ပုထုဇဉ်တိုင်းမှာရှိတယ်ဟုတ်သစ္စာ၄ပါးကိုထွထွင်းရင်မသိလေသမျှနိဗ္ဗာန်ကိုမသိတဲ့မောဟကပုံထားမယ်၊ကြွယ်ထားမယ်၊ကာထားမယ်ပေါ့အဲ့ဒါကဦးဇင်းတို့အရိယာမဉ္ဇဉ်ပူဉ္ဇဉ်ကိုရမှဒီမောဟကပျောက်မယ်ပေါ့ခုနကတည်းကလက္ခဏာတန်မောဟကိုပျောက်အောင်ဝိပဿနာဉာဏ်ကိုရင့်ကျက်အောင်ပွားများမှဒီနိဗ္ဗာန်တန်မောဟဆိုတာကြီးကပျောက်သွားမယ်ပေါ့နိဗ္ဗာန်ကိုမြင်ပြီးဉာဏ်ပုံဉာဏ်ကိုရပြီဆိုတော့မှနိဗ္ဗာန်တန်မောဟပျောက်တယ်အဲ့တော့ပိဿတ်ပေါင်းတို့ကောင်းတို့မောဟဖြစ်เสียကြုံလာရင်မောဟမဖြစ်ပါသေးတည်းလို့စဉ်းစားဆင်ခြင်ပြီးတော့ကိုယ့်ရဲ့စိတ်ထဲမှာမောဟမဖြစ်အောင်ကြိုးစားရမယ်ဆိုတာအဲ့ဒီအပိုင်းလေးတွေနဲ့ညှိပြီးတော့နားလည်ကြည့်ရမယ်ငါရဲ့တန်တာမှာကံကံရဲ့ကျိုးကိုတန်လျာဖြစ်နေတဲ့သဘောတွေနဲ့ရှိသလားရှိတယ်ဆိုလို့ရှိရင်လည်းပဲကြောက်သွားအောင်ဒီတဲ့မြင်တဲ့ပုံကိုယ်လေးကိုမေးရမယ်၊မြန်ရမယ်၊စာရီပီလီဖတ်ရမယ်ဟုတ်လား။ဒီငါရဲ့တန်တာမှာဓမ္မတန်ဘောဟာဆိုတဲ့ယုံနယ်ရဲ့အပေါ်မှာအမြင်မရှိတဲ့သဘောတွေရှိနေသလား။ရှိနေတယ်ဆိုရင်ဒါယုံနယ်မြတ်တာဖြစ်တယ်။ပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့အမြင်ကိုတော့ရောက်အောင်ဒီကံမတော်ဥစဉ်တို့ကြိုးစားဖို့မလိုဘူးလား။လိုတယ်။နော်။တော့ငါရဲ့တန်တာမှာအကြောင်းအကျိုးကိုမသိတဲ့ဖြစ်စရာတန်ဘောဟာများရှိသလား။ရှိတယ်ဆိုရင်လည်းအကြောင်းအကျိုးသဘောကိုသိအောင်နားလည်အောင်လေလာဖို့ဆင်ញံဖို့เนาะမလိုဘူးလားလိုတယ်။နောက်ငါရဲ့တဏ္ဍာမှာလက္ခဏာတံမောဟအိဋ္ဌဒုက္ခအနတ္တကိုမသိမမြင်တဲ့မောဟဉာဏ်ရှိသလား။ရှိတယ်ဆိုရင်အဲ့ဒီအိဋ္ဌဒုက္ခအနတ္တကိုသိအောင်ကြိုးစားရမယ်။ဟုတ်လား။နောက်ငါရဲ့တဏ္ဍာမှာနိဗ္ဗာန်တံမောဟနိဗ္ဗာန်ကိုဖုံးလွှမ်းထားတဲ့မောဟဉာဏ်ရှိသလား။ပုထုဇဉ်ဆိုရင်တော့ရှိပါတယ်ဗျာလို့ပဲတဏှီလေးဖြေလိုက်ရမှာ။ဟုတ်တယ်မဟုတ်လား။ဒီအဲ့ဒါကလည်းပဲဥရှင်တို့အဲ့ဒီမောဟကိုဖယ်ခြင်းနဲ့ဆိုရင်လက္ခဏာတံမောဟကိုအရင်ဖယ်ရမှာနော်ဟုတ်လားလက္ခဏာရေသုံးပါးကိုတိတဲ့မြင်တဲ့ဉာဏ်ကြီးရင့်ကျက်လာမှသာလေလေးပါကိုတိတဲ့မြင်တဲ့ဉာဏ်ကရမှာဟုတ်ရဲ့လားဒါကြောင့်ပိဿကောင်တော်ကောင်တို့ဒီဉာဏ်ပညာကြီးရအောင်ဒီမောဟတရားကြီးမဖြစ်အောင်ဆိုရင်တော့သူကတတိယအကောင်ဆုံးနေပါပဲအဲ့ဒါပြီးရင်တော့ဦးဇင်းတို့ပြောမှာပါဟုတ်လားဒီအခုလောလောဆယ်ပါပြောနေတော့မောဟဖြစ်เสียကြုံလာရင်မောဟမဖြစ်အောင်ကိုယ့်ရဲ့စိတ်ကိုတတိနဲ့ကောက်ွယ်ဆောင်ရှောက်ရမယ်။အဲဒါဦးဇင်းတို့ကောက်ွယ်ဆောင်ရှောက်မယ့်အရာ၃မျိုးရှိပါတယ်နော်။နောက်၄ခုမြောက်ကောက်ွယ်ဆောင်ရှောက်မယ့်အရာတဲ့အဲ့ဒါကြတော့မြတ်စွာဘုရားဘယ်လိုဟောထားလဲဆိုတော့မာမေမရဏီယေတုဓမ္မေတုစိတ္တမစ္စည်းတိအတ္တရူပေနအပ္ပမတောတတိစေတသောအရခောကရဏီယောမရဏီယေတုဓမ္မေတုမန္တဝင်ကြွားဝယ်ကောင်းကုန်သောအာယုန်တို့၌မေငါယိစိတ္တစိတ္တိမာမေစီမန္တဝံကြွားခြင်းမဖြစ်ပါစေတည်းဣတိဤသို့စဉ်းစားစဉ်းမြင်၍အတ္တရူပေနကိုရိုးရှိဝါဟုတည်းလူရှိသောပုဂ္ဂိုလ်သည်အပမတော်အပမတအမိရသောတတိတတိတိဟုသောစေတသောစိတ်ဤအရခောဆောင်းလျှောက်ကိုကရဏီယောပြုသင်ကုန်၏ဟောနံပါတ်၄ဆောင်းလျှောက်မေယာကမန္တဝံကြွားဝယ်ရာအာယုန်တွေတွေ့လာပြီဆိုရင်မန္တဝံကြွားတဲ့သဘောတည်းမဖြစ်ပါစေနဲ့လို့ကိုယ့်ကိုယ်ကိုစဉ်းစားပြီးတော့တတိနဲ့စိတ်ကိုကောင်းဝဆောင်ရှောက်ရမယ်။ဥစဉ်ကဒီအရက္ခတုတ်တန်လေးကို"ဟိုးခန့်နေနေတဲ့ကစားသဘောကျလို့ကြက်ထားတာတခါမှသာပြည့်စုံအောင်မဟုတ်ဘူးသိလား။ဒါကြောင့်ဒီအကြောင်းအရာလေးတွေကနှုတ်ထဲမှာတော်တော်လေးတိုးနေတယ်ပေါ့။ဘာလို့သဘောကျလဲဆိုတော့ तू အလွန်ပြည့်စုံနေတယ်။ဒီထဲမှာပြည့်စုံနေဆိုတဲ့ခံစားချက်ရတယ်။နော်လောဘဒေါသမောဟရက်မနေသေးဘူး။ဘာဆက်ပြောတာတော့အခုမန်တဲ့ဝင်ချွားဝဲတဲ့။ဟုတ်လား။အဲ့ဒီအနေထားကလည်းပဲတော်တော်ကြောက်စရာကောင်းတယ်လို့ပြောရတယ်။လူတွေဆိုတာကသင်္ကိုးကွာစားမန္တက်ဆရာကမတွေ့နိုင်နဲ့တွေ့တာနဲ့မန္တက်ဖို့ကရန်နေဖြစ်ပြီးသားပဲ။နော်။အဲ့တော့မန္တက်ဝင်ကြွားပွဲအာယုံလို့ပြောထားတာ။အဲ့ဒီအာယုံကဘယ်လိုအာယုံလဲလို့ဦးဇင်းကစဉ်းစားကြည့်တယ်။လူတွေမှာဘယ်လိုအကြောင်းအရာနဲ့တွေ့ရင်မန္တက်ကတက်သွားတာလဲလို့စဉ်းစားကြည့်တယ်။အချင်းများအပြင်တော့အာစီတိုင်းကြပေါ်ရာဟိုလှုပ်လိုက်တဲ့အောင်မြင်တာလေးတွေအချင်းပြေလာလေးတွေများလာရင်တော့ဒါတော်တော်မှန်တဲ့ဆရာဝင်ကြွားဆရာကောင်းလာတယ်လို့ဆိုရမှာပေါ့ဒါလည်းမမှားပါဘူးသို့တော်အောင်မြင်တဲ့လူတွေသာလည်းမှန်တက်တာလားမဟုတ်ပါဘူးနော်အချင်းပြေနေတဲ့လူတွေသာလည်းမှန်တက်ဝင်ကြွားနေတာလားမဟုတ်ပါဘူးအချင်းမပြေတဲ့လူတွေကလည်းပဲသူ့ဟာနဲ့သူတော့မှန်တက်နေတာပဲဝင်ကြွားနေတာပဲနော်ဒီမှန်တက်ဝင်ကြွားတဲ့စိတ်ဆိုတာလေးကိုမြတ်စွာဘုရားဒီတေသနာမှာမာနလို့မပြောဘူးနော်သူမဒလို့ပြောတယ်မာရဲ့ဒါရွေးရဲ့မဒမဒဆိုတာကိုဦးဇင်းတို့အပိဓာန်နဲ့ကြည့်တဲ့အခါကျတော့ရင်မူးခြင်းမန်တက်ဝင်ကြွားခြင်း ဒီအရက်အစရှိတဲ့ပြင်သူ့ရဲ့အတိပဲဒီလိုအလိုပြောထားတယ်ဟုတ်လားအဲ့တော့ဆိုလိုတာကဒကာသမားတို့ဦးရှင်တို့မန်တက်ဝင်ကြွားွယ်အာယုံဆိုတာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးစဉ်းစားသိချင်တာပါဦးရှင်ကဘယ်လိုအနေအထားမျိုးကငါရဲ့စိတ်ကိုမန်တက်ဝင်ကြွားသွားစေနိုင်တယ်လဲဆိုတာလေးဟုတ်လားအနေအထားတိုင်းအနေအထားတိုင်းကမန်တက်ဝင်ကြွားမှုကိုဖြစ်စေနိုင်တယ်ကိုယ့်ရဲ့စိတ်ပုံမှာတော်တော်မူတည်တယ်ဟုတ်လားဟိုဦးရှင်တို့လူတွေဆိုတာကအလုံးတရာမန်တက်ဝင်ကြွားတဲ့ဘက်မှာဝါသနာကြီးရလို့ဆိုရမှာဆိုကြပါစို့အင်းကြီးအဝတ်ဟောင်းလေးဝတ်ထားတာနဲ့ဝတ်သည်လေးဝတ်ထားတာတောင်စီထဲမှာတူသလားဘလို့ဖြစ်နေတော့နည်းနည်းတော့ဟောလာတမျိုးလေးဖြစ်သွားတယ်။နောက်အဲ့လိုပဲပြောကြပါစို့ဘလို့ဖြစ်သွားတမျိုးတော့ဖြစ်သွားတာပဲဟုတ်လားနည်းနည်းလေးဝတ်စားထားတယ်အလူကြသူကြသွားတယ်ဆိုစိတ်ထဲကဖြစ်သွားတာပဲဟုတ်လားဒါရုပ်ဆွာအဆုံးဦးရှင်တို့ပြောတာပါအဲ့တော့ကိုယ်အနေထားလေးတိုင်းမှာမန်တက်ဝင်ကြွားစေရာဆိုတာဖြစ်တတ်တယ်ဆိုတာလေးကိုသတိထားရမယ်ပေါ့ဟောအထူးသဖြင့်တော့လူတိုင်းဖြစ်လာတာမျိုးလောအောင်မြင်မှုလေးတွေရလာတာမျိုးအရှင်ပြည်သားတွေများတာမျိုးကြုံရပြီဆိုရင်တော့ပုသတိထားဖို့တော့လိုတာ။အဲ့ဒီအချိန်မှာမန်ဆိုတာဖြစ်လာတယ်။ရင်မိုးတာတွေဆိုတာဖြစ်လာမယ်။ဒါအန္တရာယ်ရှိတယ်။ဘလို့အန္တရာယ်ရှိုံဆိုတော့ငါတော်တော်ဟုတ်တယ်ဆိုတဲ့အထင်သူရသွားတာ။ငါတော်တော်ဟုတ်တယ်ဆိုတဲ့အထင်ရဲ့နောက်ွယ်မှာဒီပြင်လူတွေမဟုတ်ဘူးဆိုတဲ့အထင်ကကပ်ပြီးတော့ပါလာတဲ့အဲ့ဒါကဆိုးတာပဲ။ဟုတ်လား။ငါတော်တော်ဟုတ်တယ်လို့ထင်လိုက်တာနဲ့ဒီပြင်လူတွေသိမဟုတ်ဘူးလို့ထင်မိသားလို့လူကိုဖြစ်သွားတယ်ကအများတော်အဖြစ်တော့ဟုတ်လားဒါကြောင့်ပြည့်သက်ပေါင်းတဲ့တော့အဲ့ဒါဆိုရင်တော့ဒါတော်တော်စီးပြည့်စရာကောင်းပါပြီနော်အ ਨੇ ဆုံးတော့မန်တက်ဝင်ကြွားမှုဖြစ်ပြီဆိုရင်တော့အ ਨੇ ဆုံးအ ਨੇ ဆုံးအဖြစ်ကတော့တိရမြလူကမုန်းပါပဲမသိကြဘူးလားသိကြတယ်နော်ပြီးရင်ကိုကကိုတိကိုတက်ကိုကကိုဟုတ်တယ်ထင်လာပြီဆိုရင်ဘသူပြောတာမှသိပြီတော့လက်မခံတော့အဲ့ဒီလိုဆိုရင်သူရဲ့အသိဉာဏ်ဝင်ပေါက်ကိုသူပိတ်ရရောက်သွားပြီ။သူရဲ့တွတ်တက်မှုလမ်းကိုသူပိတ်လိုက်တယ်။သူရဲ့ကြာရှုံးမှုလမ်းကိုသူဖွင့်လိုက်တယ်။မဆိုနိုင်ဘူးလား။ဆိုနိုင်တယ်နော်။ဒါကြောင့်ဒီမန်တက်ဝင်ကြွားခြင်းဆိုတာလည်းပဲသတိထားလိုက်တဲ့အရာ။လောကကြီးမှာတချို့ကတော်တယ်။ဒါပေမဲ့အဲ့ဒီတော်တာကိုငါတော်တယ်ဆိုတဲ့အထင်မျိုးမရောက်အောင်ထိမထားနိုင်။တော်လို့မှုသူများကိုမထင်မဲ့မြင်ကြတာဖြစ်လာတယ်။မတော်တော့ဟုတ်တယ်ဆိုတဲ့အထင်ကြီးပေါ့တရားဥရှင်တို့ဒေသနာတော်တွေထဲမှာတွေ့ရတာလေးတစ်ခုရှိတယ်တိလန်းရှိခြင်းအကြောင်းကြောင့်တိလန်းမရှိတဲ့လူကိုမထင်မဲ့မြင်ပြူခြင်းဟာလည်းပဲယုံမာခြင်းတစ်မျိုးလို့နားလည်ရမယ်တဲ့ဒါအလွန်သတိထားတဲ့အကောင်းဆုံးကိစ္စနော်တခါကြီးမှန်ရကိုကတိလန်းရှိတယ်ဆိုလို့ရှိရင်ဒါအပေါ်ရင်ကြည့်ရင်တော့ဟာတိလန်းရှိတာတော်တော်ကောင်းတာပေါ့ဟုတ်လားသို့တော်တချို့ကတိလန်းရှိတယ်တိလန်းရှိခြင်းအကြောင်းကြောင့်လည်းသူများကိုတိလန်းမရှိတဲ့လူကိုမထင်မဲ့မြင်မပြူအထင်မသေးဘူးဒါတူတိုင်းတာနဲ့တူပေါ့အဲ့ဒါဆိုရင်တော့ပိုမကောင်းဘူးလားတော်ပါလှည့်ခင်နေကိုယ့်ကိုယ်ကိုမမြင်ဘူးသူတော်ကိုမနှဲ့ဘူးတချို့ကတော်တယ်အဲ့ဒီတော်လို့မှုကိုပဲကိုယ့်ကိုယ်ကိုမြင်တယ်သူတော်ကိုနှိမ့်တယ်တော်တာရဲ့နောက်မှာမတော်တာကပ်ပါလားသတိထားရမကောင်းဘူးလားအဲ့ဒါမြတ်စွာဘုရားအဲ့ဒီတည်းမှာဘယ်လောက်ထိဟောတော်ဆိုရင်တမာတိရှိခြင်းအကြောင်းကြောင့်ကိုယ်တမာရီရှိတဲ့အတွက်ကြောင့်တမာရီမရှိတဲ့လူကိုမထင်မဲ့မြင်ပြုတယ်ဆိုတာမကောင်းဘူးဟုတ်လားအတော့ဦးစင်းကဘာစဉ်းစားမိတော့ဆိုတော့အဲ့ဒီဒေသနာတွေကိုဖတ်ရတော့ဩသူတော်ကောင်းတရားရဲ့နောက်ွယ်မှာတောင်ကပ်ပြီးတော့မသူတော်တရားဟာလိုင်းနိုင်နေဒါလည်းသဘာဝတရားတွေပါပဲဟုတ်လားနော်ဒါဆိုရင်သီလတွေတမာရီတွေပညာတွေဆိုတာတကယ့်သူတော်ကောင်းတရားတွေပဲအဲ့ဒါတွေရှိနေတဲ့ကြားထဲကပဲဟောအဲ့ဒါရှိလို့အဲ့ဒါမရှိတဲ့လူကိုမထင်မဲ့မြင်ပြုတယ်ဆိုတာဖြစ်သွားနိုင်နေတယ်ဖြစ်တာတွေဘုံရှိဘူးလားရှိတာပေါ့နော်လေကကြီးမိုင်များဒါကြောင့်ကောင်းဖို့လည်းလိုတယ်တော်ဖို့လည်းလိုတယ်တော်ခြင်းကောင်းခြင်းကြောင့်လည်းပဲမရင်မှုဖို့လိုတယ်သူများကိုမနှိမ်ချဖို့မရှုံချဖို့အထင်မသေးဖို့လည်းလိုတယ်အဲ့ဒီကြတော့မှပြည့်စုံသွားတယ်လို့စိတ်ထဲမှာခံစားရတယ်နော်တော်ဖို့လည်းလိုတယ်တော်လို့လည်းပဲမတော်တဲ့လူကိုအထင်မသေးဘူးတော်တော်ကိုတော်သွားတယ်ဆိုတဲ့အဓိပ္ပာယ်မျိုးတက်ရောက်မသွားဘူးလားချက်သွားတယ်နော်ဒါကြောင့်ပိဿပေါင်းတော်ကောင်းတို့လောကီစီရင်နေဂုံပကာသနာတွေအောင်မြင်မှုတွေကြောကြမှုတွေကြောင့်နော်မန္တဝင်ကြွားတာတွေဖြစ်နိုင်သလိုဟောအခုဒီဒေသနာကိုထောက်ပြီးတော့ဒီလားတမာရီပညာတွေရှိခြင်းကြောင့်လည်းပဲမန္တဝင်ကြွားမှုဆိုတာဖြစ်နိုင်ပြန်လေတယ်သူကဘိုးပြီးတော့တမန်နေပဲကကျင်းနေသလိုပဲဟုတ်လားဒါကလည်းဥရှင်တို့စဉ်းစားကြည့်မယ်ဆိုရင်မမာနဆိုတာရန်သာဖြစ်မှပဲဟာနော်ဟုတ်တယ်မို့လား ဒီအနာခံကိုတောင်းလိုက်ပြီးတော့နှိမ့်ဆက်နိုင်တဲ့စွမ်းအားရှိနေတယ်။ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့လေးခုမြောက်မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်ဆောင်ရှောက်မဲ့အရာတွေပါလဲလို့မေးရင်မန်တက်စရာဝင့်ကြွားစရာအာယုံအနေဒါအခြေအနေကျုံးလာပြီဆိုရင်မန်တက်ဝင့်ကြွားမှုတွေမဖြစ်အောင်တက်နိုင်တဲ့မြတ်သိနေမှုဝဲနုံနုံညံ့ညံ့ဉာဏ်ပညာနဲ့ရင့်ကျက်တဲ့အနေဒါမျိုးဖြစ်အောင်နေနိုင်ရမယ်။အဲ့တော့ယင်းတို့မိမိရဲ့စိတ်ကိုတတိနဲ့ကာကွယ်စောင့်ရှောက်ရမယ့်အရာဌာနဘယ်နှမျိုးရှိသွားပြီလို့လေးမျိုးလောဘဖြစ်ပေါ်ရအာယုံကျုံးလာရင်လောဘမဖြစ်အောင်ဒေါသဖြစ်ပေါ်ရအာယုံကျုံးလာရင်ဒေါသမဖြစ်အောင်မောဟဖြစ်ပေါ်ရအာယုံကျုံးလာရင်မောဟမဖြစ်အောင်မန်တက်ဝင်ကြွားပေါ်ရအာယုံကျုံးလာရင်မန်တက်ဝင်ကြွားမှုမဖြစ်အောင်ဒီစိတ်ကိုဘာနဲ့စောင့်ရမလဲတတိနဲ့စောင့်ရမယ်တရားကောင်းစဉ်ကဘယ်လိုပေးထားတတိသို့မဟုတ်စိတ်ဤအဆောင်နော်ဒီစိတ်ကိုတတိနဲ့မဆောင်ရင်သို့တော်ကပြောခဲ့တဲ့တရားလေးလုံးကအာယုန်လေးနဲ့တွေ့တဲ့တွေ့တဲ့သူကဝင်နှိမ့်ဆက်မှာပဲဟုတ်လားအိဋ္ဌာယုန်နဲ့တွေ့ရင်လောဘကဒီစိတ်ကိုဝင်ပြီးတော့နှိမ့်ဆက်တော့မယ်အနိဋ္ဌာယုန်နဲ့တွေ့ရင်ဒေါသကဒီစိတ်ကိုဝင်ပြီးတော့နှိမ့်ဆက်တော့မယ်အိဋ္ဌာယုန်အနိဋ္ဌာယုန်ဘယ်အာယုန်မဖြစ်ဖြစ်တတိနဲ့မဆောင်ဘူးဆိုရင်မောဟကလည်းဝင်ပြီးတော့နှိမ့်ဆက်တော့မယ်အဲ့လိုသူတို့ရဲ့နှိမ့်ဆက်တာကိုမခံရအောင်လို့ဒီစိတ်ကိုဘာနဲ့ကာထားရမှာတတိနဲ့ကာထားရမယ်တတိနဲ့ကြွယ်ထားရမယ်တတိနဲ့စောင့်နေရမယ်ဒါကိုပြောတာတော့ဒီနေရာမှာဦးဇင်းတို့တရားရဲ့ဤကုန်းပိုင်းရောက်လာပါပြီဟုတ်လားတတိနဲ့ကာကွယ်ဆောင်ရှောက်ရမယ်ဆိုတဲ့နေရာမှာအပြည့်အစုံပြောမယ်ဆိုရင်တတိတရားတတိပဋ္ဌာန်ဘာဝနာလို့အခြေချပြီးတော့နားလည်ကြရမှာဟုတ်လားတတိတရားဘာကိုပြောရမလဲတတိပဋ္ဌာန်ဘာဝနာလို့ဦးဇင်းတို့တတိပဋ္ဌာန်ဘာဝနာဆိုတာကအလွန်ကြည်ပြန့်တဲ့တရားဒေသနာကြီးပါဒီအချိန်ကျန်တဲ့အချိန်လေးအတွင်းမှာသတိပဋ္ဌာန်ဘာဝနာအကြောင်းကိုပြည့်စုံအောင်ပြောဖို့ဆိုတာမဖြစ်နိုင်ဘူးနော်ဒါကြောင့်မလို့ဦးဇင်းတို့ဒီသတိနဲ့ပတ်သက်ပြီးတော့နည်းနည်းလေးအနည်းချုပ်ပြီးတော့ပဲပြောကြည့်အောင်ဟုတ်လားသတိပဋ္ဌာန်ပေါင်းများတယ်သတိပဋ္ဌာန်ဘာဝနာကိုအားထုတ်တယ်ဆိုတာဘာကိုပြောတာလဲဆိုရင်ကိုယ်ဘဝကိုယ်ခန္ဓာရဲ့အကြောင်းကိုကိုယ်ကိုယ်တိုင်းအမှန်တိုင်းသိအောင်သတိဦးစီးပြီးတော့ကြိုးစားတဲ့သဘောတစ်ထပ်ပို့ပြီးတော့ဦးဇင်းတို့နည်းနည်းလေးပြောရမယ်ဆိုရင်ဒီခန္ဓာမှာအကြောင်းအားလျော်ဆိုတာဖြစ်ပေါ်ဖြစ်ပေါ်နေတဲ့ရုပ်တဘာဝနာမ်တဘာဝလို့ဆိုတဲ့တဘာဝတရားမျိုးစုံဖြစ်နေတာမရှိဘူးလားရှိတယ်နော်။ဘာတွေဖြစ်နေတုန်းလဲရုပ်နာမ်တဘာဝတရားမျိုးစုံဖြစ်နေတာ။ဘာချက်ပုံပြီးတော့နည်းနည်းလေးအခြေချက်ပြောမယ်ဆိုရင်ဒီကဓမ္မတို့အရှင်မြတ်ရဲ့ခန္ဓာမှာမြင်ခြင်းနဲ့ပတ်သက်တဲ့တဘာဝတရားတွေဖြစ်တယ်။ကြားခြင်းနဲ့ပတ်သက်တဲ့တဘာဝတရားတွေဖြစ်တယ်။နာမ်ခြင်း၊စားခြင်း၊ထိခြင်း၊တွေးခြင်းဆိုပြီးတော့6အုပ်စုမရှိဘူးလားရှင်နော်။မြင်နေကြတယ်နားနေစားတယ်ထီတယ်တွေ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ခံစားမယ်မှတ်သားမယ်ရှေ့ဆုံးမယ်သိမယ်အစာရှိသဖြင့်များကြီးဆက်ဆက်ပြီးတော့ခန္ဓာမှာဖြစ်နေတာမရှိဘူးလားရှိတယ်အဲ့ဒီဖြစ်ဖြစ်နေတဲ့တရားတွေကိုဖြစ်တိုင်းဖြစ်တိုင်းတိတိနေအောင်ကြိုးစားရပါဟုတ်လားဒီခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိကိုဟိုအကြီးအကဲနေရာမှာထားပြီးတော့ကြိုးစားအထောက်ရပါနော်အဲ့ဒါကိုဦးဇင်းတို့ရုပ်ကာယပိုင်းဆိုင်ရာတွေကိုတိမိသွားတယ်ဆိုရင်တော့တိအောင်ကြိုးစားနေတယ်ဆိုရင်တော့ဒါကာယ ानु ပတ္တနာလို့နာမည်တန်ရမှာပေါ့အကောင်းဆုံးအမျိုးမျိုးသောခံစားချက်ဝေဒနာတွေကိုဖြစ်တိုင်းဖြစ်တိုင်းတိနေမယ်ဆိုရင်တော့ဒါဝေဒနာ ानु ပတ္တနာလို့နာမည်တန်ရမှာပေါ့ဟုတ်လားစိတ်တွေဖြစ်တိုင်းတိနေမယ်ဆိုရင်တော့စိတ်ဓာ ानु ပတ္တနာလို့နာမည်တန်ရမှာဓမ္မသဘာဝတွေဖြစ်တိုင်းတိမယ်ဆိုရင်တော့ဒါဓမ္မ ानु ပတ္တနာသတိပဋ္ဌာန်ပေါ့အနည်းချုပ်ပြောရမယ်ဆိုရင်သတိပဋ္ဌာန်တရားဆိုတာကိုယ်ခန္ဓာကိုယ်ဘဝရဲ့အကြောင်းကိုခေါင်းခေါင်းသိအောင်တတိဥသိပြီးတော့ကြိုးစားတဲ့သဘောဟုတ်လားအဲ့လိုကြိုးစားတဲ့နေရာမှာသူကဖြစ်တိုင်းဖြစ်တိုင်းအဲ့ဒါလေးကိုအရှိတိုင်းလေးအမှန်တိုင်းလေးနှုတ်ပယ်ချက်လည်းမလုပ်ဖဲနဲ့ဖြည့်ဆွတ်ချက်လည်းမလုပ်ဖဲနဲ့တတိဥသိပြီးတော့ဒါကိုရိုးရိုးလေးသူ့အနေထားတိုင်းလေးသိအောင်ကြိုးစားရမယ်တရားကအလွန်ရိုးတယ်စိတ်ကအလွန်ဆန်းတယ်ဆိုတာကြားလို့ရမို့လားအလွန်ဆန်းသောစိတ်ဒီအလွန်ရိုးသောတရားကိုသိပြီးတော့ရေရှည်စိတ်ဝင်စားတာဆိုတာအဲ့ဒီသဘောလေးကြီးနားလည်ထားဖို့လိုတယ်ပေါ့ဟုတ်လားအဲ့ဒါသတိပဋ္ဌာန်တရားဆိုတာဘာလဲလို့မင်းရိုးရိုးလေးဟုတ်ရဲ့လားနားလည်ဖို့ဘာမှအခက်အခဲမရှိဘူးအခက်အခဲကဘယ်နေရာမှာရှိနေတော့ဆိုတော့အားထုတ်ဖို့ကြတော့အခက်အခဲရှိတယ်အခက်အခဲရှိတယ်ဆိုတာကခက်လို့ဆိုတာလေအလေးအကျင့်မရှိလို့မလိမ္မာလို့မကျွမ်းကျင်လို့ထက်သွားတဲ့သဘောပေါ့ဟုတ်လားဒါကြောင့်ပိဋကပေါင်းတော်ကောင်းတို့ဒီခန္ဓာမှာဖြစ်ဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းသတိဥသိပြီးတော့တိတိနေအောင်ကြိုးစားဖို့မလိုဘူးလားလိုတယ်။ဒါကြောင့်ပဋိပဋ္ဌာန်တရားဆိုတာနေရာမရွေးအချိန်မရွေးအနေအထားမရွေးအထောက်ရမယ့်တရားလို့မြတ်စွာဘုရားဟောတယ်။ ဒါကြောင့်ဘယ်နေရာမှာမဆိုဘယ်အချိန်မှာမဆိုဘယ်အနေအထားမျိုးမှာမဆိုတတိဥစီပြီးတော့ခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုတိနေအောင်ကြိုးစားအထောက်ရမယ်။ဒါကြောင့်ဒီနေရာမှာဒီအချိန်မှာဒီအနေအထားလေးအတိုင်းသတိပဋ္ဌာန်တရားကိုအထောက်လို့မရဘူးလား။အရာလေးကိုယ်ခန္ဓာမှာဘယ်လိုသဘောဝတွေများထင်ရှားနေလဲလို့ဂယုကလေးစိုက်ကြည့်လိုက်အာယုလေးပြုတ်ကြည့်လိုက်ကိုယ်တဏှာကြီးကြောကြောထိုင်နေတော့ခန္ဓာကိုယ်ရဲ့အပေါ်ပိုင်းဝေကြီးကဖိထားလို့အောက်ကခြေတော်နှချောင်းကဘလို့ဖြစ်နေပြီတော့တော်တော်မတက်မတာဖြစ်နေပြီအခါရခက်နေပြီအဲ့ဒီအခါရခက်နေတယ်ဆိုတော့စာလို့ပေလို့ပြောမှဆိုဘလို့ပြောမလို့ဒုက္ခဝေဒနာလို့ပြောမှာပေါ့အခါရခက်တယ်ဆိုတော့ဘာလဲဒုက္ခဝေဒနာခန္ဓာခါရခက်လိုက်တာနည်းနည်းလောက်ပြင်လိုက်ဦးမယ်ဆိုပြင်လိုက်တော့ဘာဖြစ်သွားလဲတတ္တာသွားတတ္တာလားဘာလို့ပြောမလို့ဒုက္ခဝေဒနာအဝေးကြီးမှမဟုတ်တော့တရားကတရားကြီးမိုင်းများဟုတ်လားတရားစာပဲမှာတွေ့ကိုမှာတွေ့ဒီမှာပဲအဲ့ဒါတမျိုးပြီးတမျိုးဖြစ်နေတာပဲအဲ့ဒီဖြစ်နေတာတွေကိုကိုကသတိမထားမိတဲ့အခါကျတော့ဘာတွေဖြစ်လို့ဖြစ်မှလည်းမသိဘူးအဲ့ဒီဖြစ်နေတာတွေကဘယ်လိုသဘောဝရှိတယ်ဆိုတာလည်းကိုမသိဘူးလို့ဖြစ်သွားတာဟုတ်လားအဲ့တော့ဘာတွေဖြစ်နေတယ်ဆိုရင်တော့ရုပ်တဲ့နံတဲ့တွေဖြစ်နေတယ်သဘောဝတရားတွေဖြစ်နေတယ်သူတို့ကဘယ်လိုသဘောရှိလဲဆိုရင်တော့ဒါနည်းနည်းပြောဖို့လိုလားအဲ့ဒီဖြစ်နေတဲ့သဘောတွေကဘယ်လိုသဘောရှိကြလဲမမြင်တဲ့သဘောပဲရှိတာပါဟုတ်လားကျုပ်ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ခန္ဓာမှာဖြစ်ပေါ်လာတဲ့တရားတွေဟာအပေါ်ယံကြည့်ရင်တော့ဟာသူကတစ်မျိုးဟိုဟာတစ်မျိုးဒီဟာတစ်မျိုးလို့ထင်ရတာပေါ့ဟုတ်ပါလေအဲ့ဒါလည်းမှန်ပါလေရုပ်ကရုပ်ပေါ့နာမ်ကနာမ်ပေါ့ဝိညာဉ်ရပြုမယ်ဆိုရင်လည်းဒုက္ခကချမ်းသာတယ်ပေါ့ဒုက္ခကဆင်းရဲတယ်ပေါ့ဟာတစ်မျိုးပြီးတစ်မျိုးမယိုးအောင်ခန္ဓာမှာအကြောင်းအလျော်စွာဖြစ်နေကြတာပဲဟုတ်လားအေးတကယ်တမ်းဦးဇင်းတို့သူတို့ကိုတိပါများပြီသူတို့အကြောင်းကိုကျွမ်းကျင်လာပြီဆိုရင်သူတို့ဟာဘလို့သဘောရှိတော့ဆိုတော့မငဲတဲ့နေရာမှာတော့တူညီတဲ့သဘောရှိသွားကြတယ်။နောက်ဒုက္ခနဲ့ဒုက္ခကဒုက္ခကချမ်းသာတယ်ဒုက္ခကဆင်းရဲတယ်မတူဘူးပေါ့နော်။ဒါပေမဲ့လို့ဘယ်နေရာမှာတူသွားပြန်လို့ဆိုတော့ဒုက္ခကလည်းဖြစ်ပေါ်ပြီးတော့မရှိတော့ဘူး။ဒုက္ခကလည်းဖြစ်ပေါ်ပြီးတော့မရှိတော့ဘူး။အဲ့ဒီဖြစ်ပြီးမရှိတာချင်းကြတော့အကုန်လုံးဟာတူသွားကြတယ်။ဟုတ်တယ်မဟုတ်လား။ဘုရားပေးတော်သူတော်ကတော့စဉ်းစားကြည့်နော်သတိထားလိုက်တဲ့အခါကျတော့ဉာဏ်ပညာတွေဟာတဖြည်းဖြည်းနဲ့ဟိုမြင့်မားလာတဲ့သဘောမျိုးလို့ဆိုနိုင်တာပေါ့အစကကောကခန္ဓာမှာဖြစ်နေတာလေးတွေကိုတိတိကြည့်တယ်တိတိကြည့်တော့အမျိုးမျိုးတွေ့ရမယ်ပေါ့နော်ဆိုကြပါစို့သောသောကမတ္တတာကိုတွေ့ရင်ဒုက္ခဝေဒနာကိုတွေ့တယ်တတ္တာကိုတွေ့ရင်တော့ဒုက္ခဝေဒနာကိုတွေ့တယ်အာပူတဲ့နှွေးတဲ့သဘောလေးကိုတွေ့မယ်ဆိုရင်တော့ဘာကိုတွေ့တယ်ခေါ်မလဲတေဇောရုပ်ကိုတွေ့တယ်လို့ခေါ်မယ်လို့အဲ့တော့အစာပိုင်းမှာတော့အမျိုးမျိုးတွေ့နေမယ်ပေါ့ဟုတ်လားအဲ့ဒီအမျိုးမျိုးတွေဟာနောက်ပိုင်းကျတော့ဉာဏ်တဖြည်းဖြည်းနဲ့ရင့်လာတော့တတိထားတာတွေကအကျဉ်းအကျဉ်းတွေများလာတော့အဲ့ဒီဘာပဲဖြစ်ဖြစ်အဲ့ဒီဖြစ်ပေါ်လာတဲ့အရာတွေဟာမရှိတော့တာချင်းကျတော့အတူတူပဲအကုန်လုံးမရှိတော့ဘူးနောက်ထပ်ဆက်ပြီးတော့အသိဖြစ်တဲ့ဖြစ်တယ်ဆိုတာကလည်းဖြစ်เสียအကြောင်းရှိတဲ့အတိုင်းဆက်ပြီးတော့ဖြစ်ကြတာပါကိုဖြစ်ချင်တဲ့အတိုင်းဖြစ်တာတော့မဟုတ်ဘူးဖြစ်เสียရှိတဲ့အတိုင်းဖြစ်တယ်ဟုတ်လားအဲ့ဒီဥစ္စာတွေဟာကြည်ပါများပြီဆိုတော့ဩပြီးဆုံးသွားတဲ့သဘောပျောက်ကွယ်သွားတဲ့သဘောရှိပါလားဆိုတာကိုမသိနိုင်ပေဘူးလားသိတယ်ဒီအဲ့ဒါအိဋ္ဌလက္ခဏာကိုသိတယ်လို့အကျဉ်းချင်းဆိုရမယ်ဩတတိထားတဲ့အခါကျတော့တိတင့်ပြီးလိုက်တာတွေကိုတဖြည်းဖြည်းနဲ့သိတယ်ဆိုတဲ့ဉာဏ်ဟာဖြစ်လာတယ်အဲ့ဒီမမြင်တာတွေကိုကိုယ်ကသိပါများလာပြီဆိုလို့ရှိရင်ဩဒီခန္ဓာမှာဘာဖြစ်လို့မှမမြင်ပါလားဆိုတဲ့အမြင်တကယ်ရင့်လာပြီဆိုရင်ဩဘဝဆိုတာဒါကြောင့်ဘုရားရဏာရိယသူတော်ကြီးတွေကမကောင်းဘူးလို့ပြောတာကိုဘာလို့မှကိုထိန်တာလို့ရတာမျိုးမဟုတ်ဘူးဆိုတဲ့အမြင်နဲ့တဖြည်းဖြည်းနဲ့ဒုက္ခသဘောကိုနားလည်လာတဲ့သဘောပေါ့ဒါလောကီလို့ပြောတာပါနော်တကယ်မှန်ပြဟုတ်လားအေးအဲ့ဒီမှာပဲသောသောကပြောတဲ့အတိုင်းမမြင်တာကလည်းပဲတို့သူမမြင်နေတာပဲဆင်းရဲတာကလည်းတို့သူဆင်းရဲနေတာပဲဒါကိုကိုလည်းဘာမှလည်းပဲလုံးလို့ရတာမဟုတ်ဘူးရုံဏဖြစ်ပြီဆိုမှတော့ဒီသဘောကဆောင်းနေတယ်ဟုတ်လားဒီသဘောတိုင်းဖြစ်နေတယ်အဲ့ဒါပါလို့မေးရင်အနတ္တအဲ့လိုမျိုးအနိစ္စဒုက္ခအနတ္တကိုတိလာပြီးမြင်လာပြီးဆိုရင်ဟောစောစောကပြောခဲ့တဲ့လက္ခဏတံမောဟလက္ခဏာရေသုံးပါးကိုဖုံးထားကွယ်ထားတဲ့မောဟဘာဖြစ်သွားမလဲပျောက်သွားပြီပေါ့ဘယ်သူထားလို့ဒီပညာရောက်လာတာလို့ဆိုတော့တတိထားလို့ပညာရောက်လာတာဟုတ်ရဲ့လားအဲ့တော့ခန္ဓာမှာတတိအစောင့်ထားပြီဆိုတာ ਨੇ ဟောသူ့ရဲ့နောက်ကပညာပါလာတယ်အဲ့ဒီပညာဝင်လာတာ ਨੇ စောစောကလောဘဒေါသမောဟမတားဆိုရင်နော်ဟောမလာတဲ့မလာတဲ့တရားတွေဖြစ်တယ်ကာကွယ်တဲ့တရားတွေဖြစ်တယ်အဲ့ဒီတရား၄မျိုးဟာအဲ့ဒီအချိန်မှာ ရောက်လာလို့မရဘူးအဲ့ဒီချိန်မှာသူတို့မဖြစ်ဘူးပေါ့ဟုတ်လားဒါကြောင့်ပေးသက်ပေါင်းသူတို့အောင်လို့တတိနဲ့ဒီခန္ဓာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုသိအောင်လုပ်မယ်ဆိုလို့ရှိရင်လောဘဖြစ်เสียအိဋ္ဌာယုံနဲ့တွေ့လည်းပဲလောဘမဖြစ်ဘူးအနိဋ္ဌာယုံနဲ့တွေ့တယ်ဒေါသမဖြစ်ဘူးအိဋ္ဌာယုံအနိဋ္ဌာယုံဘယ်အာယုံနဲ့ပဲတွေ့တွေ့မောဟလည်းမဖြစ်ဘူးတကယ်ရှင်စစ်တော်တတိထားပြီဆိုရင်ဘာပဲဖြစ်မှာလဲဆိုတော့ပညာပဲဖြစ်တယ်ဟုတ်တယ်မဟုတ်လားသိမြင်နေတဲ့အတွက်ကြောင့်တည့်တည့်ပြောရရင်မမြဲတာကိုသိနေတဲ့အချိန်မှာအဲ့ဒီမမြဲတာကြီးကိုအကြောင်းပြုပြီးတော့လောဘဖြစ်เสียအကြောင်းမရှိဘူး။မမြဲတာကိုသိနေတဲ့အသိဉာဏ်ဖြစ်ရတန်းတန်းနဲ့လောဘဖြစ်လို့ရပါမလား။မရဘူး။နော်။မမြဲတာကြီးကိုသိနေတဲ့အခိုက်အတန့်မှာဒေါသဖြစ်ဖို့လည်းဒေါသဖြစ်လို့လည်းမရဘူး။ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့သတိထားပြီဆိုရင်တော့ဉာဏ်ပညာဖြစ်လာတယ်။အဲ့ဒီဉာဏ်ပညာဖြစ်လာခြင်းဒီပဲလေ။ဆိုတော့ကလောဘဒေါသ మోహ ရှင်မူခြင်းတရားတွေမဖြစ်ဘူးလို့တခါတည်းပြောလို့မရဘူးလား။เออအဲ့ဒါဘယ်သူဆုံးရှောက်တာလို့ဘယ်သူကအကာအကွယ်ပြုတ်တာလို့အဲ့ဒီတရားစိုးတွေမဖြစ်တာတော့လို့မေးရင်တတိကအကာအကွယ်ပြုတ်တာလို့တတိကဆုံးရှောက်တာလို့ဘယ်သူကိုဆုံးရှောက်ထားတာတော့ဆိုတော့ဒီစိတ်ကိုပဲဆုံးရှောက်ထားတာပါဟုတ်ရဲ့လားဖြစ်ရင်သောတော်ကတရားစိုးတွေကဒီစိတ်ကိုပဲမှီတွေပြီးတော့ဖြစ်ကြမှာဟုတ်ရဲ့လားအေးဒါကြောင့်ပိဋကပေါင်းတော်ကောင်းတို့စိတ်ကိုတတိနဲ့ဆောင်ရမယ်ဆိုတဲ့နေရာမှာတတိအရာတတိပဋ္ဌာန်ဘာဝနာကိုဦးဇင်းတို့အချင်းချင်းပြောလိုက်တယ်ပေါ့ဟုတ်လားအဲဒါဦးဇင်းခုတရားဟောတာတဏှာကြီးတောင်ခွဲတော့မယ်နော်ဟုတ်လားတော့ပြောခဲ့တာလေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်ကြရအောင်ဟုတ်နော်ဒီတရားလေးကဘဝမှာလက်တွေ့ချပြီးတော့ကျင့်သုံးမယ်ဆိုရင်ရိုးရိုးလေးနဲ့အချိန်ကလည်းပဲအလွန်ကြာတယ်လို့ဦးဇင်းထင်ပါတယ်ဘာမှနားမလည်ကြရလဲမရှိဘူးလို့ထင်ပါတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကအတ္တရူပိနမိမိရဲ့အကျိုးစီးပွားကိုတကယ်အလိုရှိတယ်ဆိုလို့ရှိရင်တတိနဲ့စိတ်ကိုဆောင်ရမယ်။ဘာနဲ့ဆောင်ရမလဲ။တတိနဲ့စောက်ပေါ့။အေးစိတ်ကိုဆောင်ရမှာနော်။အေးဘယ်လိုအနေထားမျိုးတွေမှာဆောင်ရမှာလို့ဆိုတော့လောဘဖြစ်ပေါ်ရအာယုံကျုံလာရင်လောဘမဖြစ်ဘူး။ဒေါသဖြစ်ပေါ်ရအာယုံကျုံလာရင်ဒေါသမဖြစ်ဘူး။မောဟဖြစ်ပေါ်ရအာယုံကျုံလာရင်မောဟမဖြစ်ဘူး။ရင်မူးပေါ်အာယုံကျုံလာရင်ရင်မူးမှုတွေမဖြစ်ဘူး။ဟုတ်လား။ဒါဆိုရင်တရားတော်တို့အရှင်တို့တွေကကိုယ့်ရဲ့အကျိုးစီးပွားကိုလိုလားရရောက်သွားပြီလို့မဆိုနိုင်ဘူးလားဆိုနေတယ်နော်မဆုံးရှုံးနိုင်ဘူးဆိုရင်တော့ကိုရိုးစီပွားကိုရချင်တယ်လို့ဆူညာတော်လည်းပဲရချင်ရမရောက်ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်နေဟုတ်လားအဲကြောင့်ဆုံးရှုံးနိုင်မှသာလေကိုရဲ့အကျိုးစီပွားကိုကိုရှာဖွေရရောက်တယ်လိုလားရရောက်တယ်နောက်ဆုံးကိုရဲ့အကျိုးစီပွားအစ်စ်မဟာဘာလဲလို့မေးရင်သာသနာ့ဘုန်းမှာဖြစ်ရတဲ့လူသားတက်ရောက်အနေနဲ့မဲ့ညာဖွညာဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုရခြင်းဒီအလွန်ကြီးကျယ်တဲ့စစ်မှန်တဲ့ကိုယ့်ရဲ့အကျိုးစီးပွားပါပဲအဆုံနိုင်မလားဗျာဆုံနိုင်တယ်နော်ဒါကြောင့်ဘုရားဌာန၄မျိုးမှာမိမိရဲ့စိတ်ကိုတတိနဲ့သာစောင့်နိုင်မယ်ဆိုလို့ရှိရင်မညာပူဉ္ဉံဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိကိုယ်ကျိုးစီးပွားတွေကိုကိုယ်တကယ်ရပါလိမ့်မယ်လို့ဒကာမအပေါင်းတို့ကောင်းတို့နားလည်သဘောပေါက်တယ်နော်ဒီစိတ်ကလေးကိုတတိနဲ့လောဘဒေါသ మోహ မန်တဲ့ဝင်ကြွားပွေရာအာယုန်တွေကျုံးလာရင်လောဘဒေါသ మోహ မန္တဝန်ကြွားမှုတွေမဖြစ်အောင်စောင့်ရှောက်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့တတိတို့မဟုတ်စိတ်ဤအဆောင်ဆိုတဲ့အာရခတုတ်တံကိုမြစ်တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်ဘဝတုတ္တဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတ္တတဗ္ဗဗုဒ္ဓံဥပံဝေနတရာဒုက္ခိဝန္တုတိဘဝတုတ္တဗ္ဗမင်္ဂလာရခန္တုတဗ္ဗတိဝတ္တတဗ္ဗဓမ္မာဥပံဝေနတရာဒုက္ခိဝန္တုတိဘဝတုတ္တဗ္ဗမင်္ဂလာရကံတုတ္တဗ္ဗဒေဝတာတပ္ပတံဃာနုဘာဝေနတရာဒုက္ခိဝန္တုတိဒေတုမင်္ဂတေတရားနာပိသပေါင်းသူတော်အောင်လို့သာတာအာလုံသောတတ္တဝအနန္တတို့အားတဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်။မင်္ဂလာဝန်းဝန်းဒီဘဝတုကောင်းဆိုဟာမသေးဖြစ်တော်မူကြပါစေတည်းတဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြကုန်သောနတ်မိမိတို့ဤမှာဆောင်ကျင့်နေကြကုန်သောမိမိတို့သာနာမိမိတို့ကဘာမှဆောင်ကျင့်ဆောင်ကျင့်နေကြကုန်သောနာမည်နှကောင်းတာပေါင်းတို့ကလည်းပဲရက္ခဏတို့ကောင်းစွာမသွေဆောင်ရှောက်တော်မူနိုင်ကြပါစေတည်းတဘာဝရံတို့ဘာဝေနခင်္ခဝါလူသေးစုမကပွင့်တော်မူကြရဲဆိုတို့တော်တာပါဘုရားရှင်ကိုရောမြတ်တို့ရဲ့တကူတည်ဆုံးအနုဘောတော်တို့ရောက်၎င်းတဘာဓမ္မတို့ဘာဝေနမေလီရန်ပူရီရန်နိဗ္ဗာန်တည်းတည်းဆိုသောဆရာတို့တရားတို့မြတ်တို့ရဲ့ဟူသည်သောအနုဘောတော်တို့ရောက်၎င်း ตาวาตาอนุวังเวนะแม้กระทั่งเลี้ยงปลาทานเลี้ยงสัตว์ต่อเชี่ยวนอริยาต่างๆเชี่ยวเดินในหัวทีละกุฏมาที่ผมพิจารณาดูเรื่องจิตของเราเมื่อเราได้มุดิตังค์เชี่ยงของเชี่ยวเบาหนุ่ยหรือหุ่นเดียวอนุโกรธเราต้องยังละกันตราเนียวเนี่ยว่าเป็นคำสั่งเชี่ยงสีแรงเชี่ยงสีแรงทุกข์ก็สิ้นไปจากมาชนะเชี่ยงสีอาโกมี พระวัดดูกองสวามาดีพิโรมุยาวาสีตะที